Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA American တန်ကနေ2023ခုနှစ်ဇူလိုင်လ5ရက်ပုဒ်တော်ဘူးညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကို line to meter 32 58တို့ပြင် line လက် meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ကြောင့်တော့အစီအစဉ်တွေကိုကျမအလေးမာကအစီအစဉ်အမှုဖြစ်တောင်းရင်တင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောင်သတင်းတွေကိုအလိမ္မာနဲ့တင်ပြပြပေးသွားမှာပါဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ဒွန်းညက်ဒေသမှာရုရှားစစ်တပ်ရဲ့ဖွဲ့စည်းပုံပြက်အောင်တိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်နေတိုးမဟာမိတ်အဖွဲ့ရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးကိုလီသူဝေးနီးယားနိုင်ငံမှာကျင်းပဖို့ရှိနေပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အယူခံရှောင်လဲချက်ကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာစစ်ဆေးပါတယ်ဆိုတဲ့ထိတ်တဲရောင်သတင်းတွေကိုပြပြပေးသွားမှာပါရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဘက်မှာစစ်ကောင်စီနဲ့ KIA ကြားစီးရဲတင်းမာမှုတွေအရှိန်မြင့်နေပါတယ
်ပုံမှန်ဖက်ကနေစစ်ကောင်ကလာခုလာတော့တိုက်ပွဲဖြစ်တာအဲတော်တော်ကြာအောင်ဖြစ်တယ်နော်ဆယ်နာရီခုန်ကျင်ကနေ6နာရီလောက်အထိတော်တော်လေးကိုပြစ်ကြတယ်နားဆိုင်ရအောင်လို့
ဒေတာကတူပြောသွားတာပါဒီကြောင့်တရင်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရိုဟင်ဂျာအရေးစုံစမ်းစစ်ဆေးဖို့ ICC ရှေ့နေကြုံဘင်္ဂလားဒေ့ရောက်ရှိနေတဲ့တရင်အပါအဝင်ထိုင်းတောင်ပိုင်းခရိုင်နှစ်ခုမှာတရားမဝင်မြန်မာ20ကျော်တနေတဲ့ဖမ်းဆီးခံရတာဒီလိုနောက်ဆုံးရတရင်ပြဖို့ချက်တွေနဲ့တရင်ဆောင်ပါရင်နောက်ဗဒဝူးညာရင်တင်ဆက်ပေးနေကြအယ်ဒီတာနဲ့ဆွေးနွေးကန်ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါပါရှင
်ယူကရိန်းနိုင်ငံရှိပဲဂျွန်ညက်ဒေတာမှာရုရှားစစ်တပ်ရဲ့ဖွဲ့စည်းပုံပြတ်သွားအောင်တိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်ရုရှားသိမ်းပိုက်ထားတဲ့ဒေတာမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းအရဲသားတို့တေဆုံပြီး36ဦးဒဏ်ရာရခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ဒါအပြင်ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းမှာရုရှားဘက်ကထိန်းချုပ်ထားတဲ့ဇာပိုရီရှားနျူကလ িয়ার ဒါဘေးစက်ရုံကိုတိုက်ခိုက်ဖို့စီစဉ်နေတယ်လို့လည်းယူကရိန်းနဲ့ရုရှားတို့အပြန်အလှန်ဆွတ်ဆွဲနေကြပါတယ်။2022ခုနှစ်ဖေဖော်ဝါရီလရုရှားဘက်ကကျူးကျော်စစ်စတင်လာကလေးကဒီနျူကလ িয়ার ဓာတ်ပေါင်းမှုရှိတဲ့နေရာဟာပြည်ပခအများစုရဲ့ဗဟိုချက်ဖြစ်လာမှာကိုစိုးရိမ်နေကြတာပါ။ကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်ရေးအေဂျင်စီကလည်းပြစ်ခတ်မှုဖြစ်ပွားလာခဲ့ရင်ကတ်ဆိုးကြီးဖြစ်လာနိုင်တယ်လို့ရုရှားနဲ့ယူကရိန်းနှစ်နိုင်ငံစလုံးကိုထပ်တလဲလဲသတိပေးထားပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့ဖုန်းခေါ်ဆိုမှုမှာလည်းဒီကိစ္စကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ဇာပိုရီရှားနျူကလ িয়ার ဓာတ်အားပေးစက်ရုံဟာဓာတ်အားပြတ်တောက်မှုကိုအကြိမ်ကြိမ်ကြုံတွေ့ခဲ့ရပြီးဇွန်လအစောပိုင်းကလည်းခါခေါက်ခါရေကာတာပျက်စီးမှုကြောင့်စက်ရုံကိုအအေးပေးတဲ့လှုပ်ဆောင်မှုအတွက်လုံလောက်တဲ့ရေပမာဏရဖို့လည်းအခက်အခဲတွေကြုံတွေ့ခဲ့ရပါတယ်ရှင်။
ပါလက်စတိုင်းဒေသအနောက်ဘက်ကမ်းခြေကိုတပ်အင်အားအလုံးရင်းနဲ့ဝင်ရောက်စီးနင်းတဲ့ပြီးဆုံးသွားပြီလို့အစ္စရေးစစ်တပ်ကဒီကနေ့ပြောကြားလိုက်ပါတယ်။ပါလက်စတိုင်း12ဦးနဲ့အစ္စရေးစစ်သားတအုပ်တို့ထိဆုံးခဲ့ကြပါတယ်။ဒီဒုက္ခသည်စခန်းတွေကိုဝင်ရောက်စီးနင်းခဲ့တဲ့၂ရက်ကြာစစ်စင်ရေးအတွင်းအစ္စရေးစစ်သား1000ကျော်ပါဝင်ခဲ့ပါတယ်။ပါလက်စတိုင်းဘက်ကဟာမတ်စ်သွေးကြွတွေအုံပြုတဲ့လက်နက်ထုတ်လုပ်ရေးနေရာကိုပိတ်မထားပြီးဂါဇာကမ်းမြောင်ဒေသကိုလေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကဒီကနေ့ပြောပါတယ်။ဟာမတ်စ်သွေးကြွတွေဟာအစ္စရေးဘက်ကိုရော့ကက်ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခတ်နေရကြောင်းအခုလိုစစ်စင်ရေးလုပ်ခဲ့တာလို့အစ္စရေးတို့ကပြောပါတယ်။လေကြောင်းတိုက်ခတ်မှုမတိုင်ခင်အစောပိုင်းမှာလည်းအစ္စရေးပိုင်နက်ထဲကိုဦးတည်လာနေတဲ့ဒုံးကျည်၅စင်းလုံးကိုပြစ်ချခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာအနောက်ဘက်ကမ်းကဒုက္ခသည်စခန်းတွေမှာလက်နက်ကိုင်ပါလက်စတိုင်းအဖွဲ့ဝင်တွေကိုဝင်ရောက်ရှာဖွေခဲ့တဲ့ဆိုတော့အစ္စရေးတပ်ဖွဲ့ဝင်တွေဟာအင်္ဂါနေ့နောက်ပိုင်းမှာအဲ့ဒီနေရာတွေကနေဆုတ်ခွာခဲ့ကြတာပါအစ္စရေးပါလက်စတိုင်းအရေးနဲ့ပတ်သက်ပြီး RF စော်ဘွားများပြည်တော်စုရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနေမှာတကားပိတ်အစည်းအဝေးကျင်းပဖို့စီစဉ်ထားပါတယ်ဒီစစ်စင်ရေးမှာပါဝင်ခဲ့တဲ့အစ္စရေးစစ်သားတွေကိုဝန်ကြီးချုပ်ဘန်ဂျာမင်နက်တန်ယာဟူကချီးကျူးစကားပြောကြားခဲ့ပါတယ်ရှင်
ဇူလိုင်လ17ရက်နေ့ကနေ12ရက်နေ့ထိလစ်သူဝေးနီးယားနိုင်ငံဗီလ်နီယပ်စ်မြို့မှာနေတိုးမဟာမိတ်အဖွဲ့ရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးကို2ရက်ကြာကျင်းပဖို့ရှိနေပါတယ်။အဲဒီမှာယူကရိန်းကိုစစ်လက်နက်ပစ္စည်းတွေနောက်ထပ်ထောက်ခံဖို့ကိစ္စကိုထိပ်တန်းဦးစားပေးပြီးဆွေးနွေးသွားဖို့ရှိပါတယ်။ ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတော့ယူကရိန်းနိုင်ငံကိုမြောက်အတ္တလန္တိတ်စည်ရေးမဟာမိတ်နေတိုအဖွဲ့ဝင်ဖြစ်ရေးလျှောက်ထားချက်ကိုအငြင်းဆုံးအတည်ပြုပေးဖို့တောင်းဆိုနေပါတယ်။ရုရှားဘက်ကယူကရိန်းပိုင်နယ်မြေတွေကိုသိမ်းပိုက်ပြီးသူပိုင်ဖြစ်ကြေညာခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလကလေးကအဖွဲ့ဝင်လျှောက်ထားခဲ့တာပါ။ဒီတော့တွင်နေတိုအတွင်းရေးမှူးချုပ်ရန်စတော်တန်ဘတ်ကိုအတွင်းရေးမှူးချုပ်တာဝန်ဆက်လက်ယူဖို့အတွက်နောက်ထပ်တစ်နှစ်သက်တမ်းထပ်တိုးလိုက်တဲ့အကြောင်းမနေ့ကအတည်ပြုကြေညာထားပါတယ်။ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ပွဲဖြစ်ပွားနေချိန်မှာစည်ရေးမဟာမိတ်တွေအနောက်နိုင်ငံတွေအကြားညီညွတ်ရေးကိုထိန်းသိမ်းဖို့အတွက်ဆက်လက်ကြိုးစားနေကြပါတယ်။လစ်သူဝေးနီးယားနိုင်ငံမှာကျင်းပမယ့် NATO မဟာမိတ်အဖွဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာလစ်သူဝေးနီးယားအပါအဝင်ဥရောပ၃နိုင်ငံကို၅ရက်ကြာခရီးထွက်မယ့်အကြောင်းသမ္မတအင်ဂျူရောကကြေညာထားပါတယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဆွီဒင်ဝန်ကြီးချုပ်ဥဖ်ခရစ်စတာဆန်ကိုဒီကနေ့ဗုဒ္ဓဘူးနေ့မှာအင်ဗျူရောမှာလက်ခံတွေ့ဆုံမှာဖြစ်ပါတယ်။ဒါနေတိုးမဟာမိတ်အဖွဲ့နိုင်ငံတွေကခေါင်းဆောင်တွေလစ်သူရေးနီးယားနိုင်ငံမှာထိပ်သီးအစည်းအဝေးပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲအခုလိုတွေ့ဆုံတာပါ။ရုရှားကယူကရိန်းနိုင်ငံကိုမနစ်ကဝင်ရောက်တိုက်ခိုက်လိုက်ပြီးတဲ့နောက်ဆွီဒင်ကလည်းနေတိုးအဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းလာတာပါ။ဆွီဒင်နိုင်ငံကိုနေတိုးအဖွဲ့ဝင်အဖြစ်လက်ခံရေးတူရကီနဲ့ဟန်ဂေရီနိုင်ငံတို့ကထောက်ခံမှုပေးမထားသေးပါဘူး။အဖွဲ့ဝင်နိုင်ငံသစ်အဖြစ်လက်ခံရေးအတွက်လက်ရှိနေတိုးအဖွဲ့ဝင်အားလုံးကတညီတညွတ်ထဲသဘောတူကြရမှာဖြစ်ပါတယ်။ဖင်လန်နိုင်ငံကလည်းဆွီဒင်နိုင်ငံနီးတူနေတိုးအဖွဲ့ဝင်အဖြစ်လျှောက်ထားခဲ့တာမှာပြီးခဲ့တဲ့ဧပြီလကအဖွဲ့ဝင်နိုင်ငံအားလုံးရဲ့အတည်ပြုချက်ရရှိသွားပြီဖြစ်ပါတယ်။သမ္မတဘိုင်ဒန်နဲ့ဆွီဒင်ဝန်ကြီးချုပ်တို့ဟာကြီးထွားလာနေတဲ့နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပြင်ဆွီဒင်ကိုနေတိုးအဖွဲ့ဝင်နိုင်ငံအဖြစ်လက်ခံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့သမ္မတအင်ဖြူရောပြောခွင့်ရကေရင်ဂျင်ပီယာကကြေညာချက်ထုတ်ပြန်ထားပါတယ်။တူရကီကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အဖွဲ့အပေါ်ဆွီဒင်နိုင်ငံကသဘောထားပျော်ပြောင်းလွန်နေဆိုတဲ့ဆွဆွဲချက်နဲ့ဆွီဒင်နေတိုးအဖွဲ့ဝင်ဖြစ်ရေးကိစ္စမှာတူရကီကထောက်ခံမှုမပေးသေးတာပါ။တူရကီဆွီဒင်နဲ့ဖင်လန်နိုင်ငံတို့အကြားရရှိခဲ့တဲ့သဘောတူညီချက်အရဆွီဒင်ဘက်ကလည်းအကြမ်းဖက်မှုတိုက်ဖျက်ရေးအပါအဝင်ဥပဒေအတော်များများကိုပြုပြင်ရေးဆွဲခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ58 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေပြီးထိုးလင့်ပေးနေပါတယ်ခင်ဗျာ
။ဗုဒ္ဓဉာဏ် VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးနေတာပါရှင်။ထောင်ဒဏ်33နှစ်ချမှတ်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအမှုနှမှုနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်အထက်တရားရုံးမှာယူကန်လျှောက်လဲချက်ကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာဆစ်ဆီးပါတယ်။ရွေးကောက်ပွဲမတမာမှုနဲ့နိုင်ငံတော်လျှို့ဝှက်အပ်ဥပဒေချိုးဖောက်မှုတွေနဲ့ထောင်ဒဏ်3နှစ်စီပြစ်ဒဏ်ချခံထားရတဲ့ဒီအမှုနှမှုအတွက်ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေကယူကန်ဝင်နာကိုဒီကနေ့ကြားနာတာဖြစ်ပါတယ်။ကြားနာမှုအပေါ်ဆုံးဖြတ်ကတော့လာမယ့်စက်တင်ဘာလမှာဆုံးဖြတ်သွားမှာဖြစ်တယ်လို့သိရပါတယ်။ထောင်ဒဏ်9နှစ်ချမှတ်ခံထားရတဲ့ရဟယင်ဝယ်ယူမှုအပါအဝင်အဂတိလိုက်စားမှုစွဲချက်၅ခုအတွက်ကိုတော့ဇူလိုင်လ၁၂ရက်နေ့မှာကြားနာဖို့ရှိပြီးဆက်သွယ်ရေးစကားပြောဆက်လက်ဝယ်ထားရှိမှုနဲ့ကိုရိုနာဗိုင်းရပ်စ်ကန့်သတ်ချက်တွေကိုချိုးဖောက်မှုစတဲ့စွဲချက်တွေနဲ့ပတ်သက်လို့လည်းဇူလိုင်လ၁၈ရက်နေ့မှာကြားနာဖို့သတ်မှတ်ထားပါတယ်။ဒီမှုတွေရဲ့ကြားနာပြင်ဆင်ချက်ကိုတရားရုံးဘက်ကလက်ခံတယ်ဆိုရင်ဒေါင်ဆန်းစုကြည်အနေနဲ့ဒီအမှုကနေဂွင်းလုံးကျွတ်လွတ်မြောက်မှာဖြစ်ပြီးတရားရုံးဘက်ကပယ်ချခဲ့တယ်ဆိုရင်တော့အရင်အမိန့်ချမှတ်ထားတဲ့အတိုင်းအပြစ်ဒဏ်ကိုဆက်လက်ကျခံရမှာပါ။ဒီမှုတွေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေကအရင်ကအယူခံအဆင့်ဆင့်ဝင်ခဲ့တာတွေကတော့ပယ်ချခံထားရပါတယ်။ဒေါန်ဆန်းစုကြည်ဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းတဲ့နေ့ကစလို့ဖမ်းဆီးထိန်းသိမ်းတာခံခဲ့ရတာဖြစ်ပြီးစစ်ကောင်စီကအမှုပေါင်း19မှုနဲ့တရားစွဲဆိုထားကထောင်ဒဏ်စုစုပေါင်း33နှစ်ချမှတ်တာကိုခံထားရပါတယ်ရှင်။
မြန်မာနိုင်ငံမှာတရုတ်ရဲ့ပိုင်ဆိုင်မှုတွေကိုအကာအကွယ်ပေးဖို့စစ်တပ်ကမြေမြုပ်မိုင်းတွေကိုတိုးမြှင့်အသုံးပြုလာနေတဲ့အန်ရယ်ကြီးမားလာနေကြောင်းမြန်မာအရေးအကဲခတ်တွေကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လအစောပိုင်းမှာစစ်ကောင်စီတပ်တွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်လာနေတဲ့သခိုင်းတိုင်းဒေသကြီးကတရုတ်ရင်းနှီးမြှုပ်နှံထားတဲ့လက်ပတောင်းတောင်ကျင်းနီစီမံကိန်းတဝိုက်မှာမြန်မာစစ်တပ်ကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြောင်းဂျပန်အခြေစိုက် Nikkei Asia သတင်းဌာနရဲ့ဒီကနေ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အခုလိုစစ်တပ်ကအသုံးပြုနေတဲ့မြေမြုံမိုင်းအန္တရာယ်ရှိလာနေတဲ့အပေါ်ဒေသခံတွေရဲ့စိုးရိမ်မှုတွေမြင့်တက်လာနေတယ်လို့ဆိုပါရစေ။ 2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာတယံဇာတထုတ်ယူမှုတွေကိုအဟံတားမရှိဆက်လက်လှုပ်ဆောင်နိုင်ရေးသူ့ကိုစန့်ကျင်နေတဲ့လက်နက်ကိုင်တော်လှန်သူတွေကိုအမြင့်ဖြုတ်ဖို့ကြိုးပမ်းနေတယ်လို့နီကေးအေရှာသတင်းမှာဖော်ပြထားပါတယ်တရုတ်ရဲ့ပိုင်ဆိုင်မှုအကျိုးစီးပွားတွေကိုအကာအကွယ်ပေးရပြုဟာတစ်ခုအနေနဲ့မြန်မာစစ်တပ်ကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက် USIP အမေရိကန်ငြိမ်းချမ်းရေးအင်စတီကျူရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆန်ထာဝါကပြောပါရယ်ဒါအပြင်လက်ပတော်တောင်ကျင်းညီစီမံကိန်းအနီးမှာအခုလိုစစ်ကောင်စီကဂျွန်လအတွင်းမြေမြုပ်မိုင်းတွေကိုထပ်ပြီးအသုံးပြုနေတာဟာအာဏာသိမ်းပြီးကတည်းကဆိုရင်၄ချိန်မြောက်ရှိနေပြီလို့ထာဝါကဆိုပါရယ်လဘရောင်းတောင်ကျင်းနီစီမံကိန်းမှာအဓိကရင်းနှီးမြှုပ်နှံလုပ်ကိုင်နေတဲ့ဝမ်ပေါင်တပ်ထုတူဖော်ရေးကုမ္ပဏီကတော့မြေမြုံမိုင်းဆွဆွဲချက်တွေနဲ့ပတ်သက်လို့အမှတ်ချက်ပေးဖို့ညင်ဆိုထားပါတယ်။ဝမ်ပေါင်ကုမ္ပဏီဟာတရုတ်အစိုးရပိုင်ကာကွယ်ရေးဆိုင်ရာကော်ပိုရေးရှင်းဖြစ်တဲ့ China North Industries Group Norin ကိုလက်အောက်ခံအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့ဒီဒေသမှာ PDF အစုအဖွဲ့ပေါင်း16ဖွဲ့ကနေစစ်ကောင်စီအပေါ်ဆန့်ကျင်တိုက်ခိုက်မှုတွေကြီးထွားလာနေတဲ့အကျိုးဆက်ဖြစ်တယ်လို့လည်းနီကေးအေရှာသတင်းမှာဖော်ပြထားပါတယ်ရှင
်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဗြိတိန်နိုင်ငံကတာဝန်ယူတဲ့အချိန်မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကြုံတွေ့နေရတဲ့ပြည်ပခန့်တွေအတွင်းအမျိုးသမီးတွေပေါ်လိင်မိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်တဲ့ကိစ္စတွေကိုဖြေရှင်းရေးအတွက်အလေးပေးဆွေးနွေးသွားမယ်အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်နိုင်ငံသံအမတ်ကြီးကပြောဆိုထားပါတယ်။
We've talked a lot about it, and you know that sexual violence has been recognized as an international war crime for over 100 years.
လိင်မိုင်းဆိုင်ရာအကြမ်းဖက်မှုဟာစိတ်ရာဇဝတ်မှုဖြစ်တယ်ဆိုတာကိုနိုင်ငံတကာအနေနဲ့နှစ်ပေါင်းရာကြီးအတိအမှတ်ပြုခဲ့တာအားလုံးသိပါဒီကိစ္စကိုအတော်များများဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်ဒီလိုစိတ်ပြက်ဖွယ်ရာရာဇဝတ်မှုကိုမြန်မာဆီးရီးယားကွန်ဂိုတမရနိုင်ငံတွေကလက်တလောဖြစ်ပွားနေတဲ့ပြည်ပခန့်တွေနဲ့ယူကရိန်းမှာရုရှားတပ်ဖွဲ့တွေရဲ့ထက်တလဲလဲကျူးလွန်နေတာကိုတွေ့ကြရမှာပါလို့ဗြိတိန်သံအမတ်ကြီးဘာဘရာဝူဝတ်ကဇူလိုင်3ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါနိုင်ငံတကာမှာဉာဏ်ရည်တုနည်းပညာအသုံးပြုမှုကိစ္စတွေကိုအဖွဲ့ဝင်နိုင်ငံတွေကြားအလေးထားဆွေးနွေးဖို့ရှိတဲ့အကြောင်းနဲ့ဒုတိယဦးစားပေးကိစ္စကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်နေတဲ့ကိစ္စတွေကိုဖြေရှင်းရေးဆွေးနွေးပွဲတွေကျင်းပဖို့တန်မတ်ကြီးဘာဘရာဝူဝတ်ကပြောဆိုသွားတာပါမြန်မာစစ်တပ်ဟာစစ်စင်ရေးတွေအတွင်းအမျိုးသမီးတွေပေါ်အရမပြုကျင့်တာနဲ့လိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလက်နက်တဖွဲ့အသုံးချနေကြောင်းအမျိုးသမီးခွင့်ရေးလှုပ်ရှားသူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကမကြာခဏဆိုသလိုထောက်ပြလေးရှိပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့မတ်လအတွင်းထုတ်ပြန်ခဲ့တဲ့စာရင်းတွေအရအာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီတပ်တွေရဲ့အရမပြုကျင့်တာကိုခံခဲ့ရပြီးခံခဲ့ရတဲ့အမျိုးသမီးပေါင်း120ကျော်ရှိပြီးဖမ်းဆီးခံခဲ့ရသူတွေထဲမှာအမျိုးသမီး3100ကျော်ပါဝင်တယ်လို့ထောင်နှံတသက်အပြစ်ဒဏ်ကျမှတ်ခံထားရတဲ့သူပေါင်းဒရာဇင်ကျော်ရှိပါတယ်ရှင်
။ Move Forward Party ကောင်ဆောင် Peter Lim Jarum Rap ကိုဝင်ကြီးချုပ်အဖြစ်ခံရမခံရနဲ့ပတ်သက်လို့ထိုင်းလွှတ်တော်ကဇူလိုင်လ13ရက်မှာမဲခွဲဆုံးဖြတ်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကဒီကနေ့ပဲကြေညာလိုက်ပါတယ်။ဒီမိုကရေစီလိုလားတဲ့ Peter ဦးဆောင်တဲ့ Move Forward Party ဟာပြီးခဲ့တဲ့မေလ14ရက်ရွေးကောက်ပွဲမှာအမတ်နေရအများဆုံးရရှိတာပဲလေအစိုးရဖွဲ့နိုင်မယ်ဒါမှမဟုတ်နိုင်ငံကိုဦးဆောင်မယ်ဆိုတဲ့အမခံချက်တွေမရှိသေးပါဘူး။ Move Forward Party ဟာForward Time Party အပါအဝင်ပါတီ၈ခုနဲ့မဟာမိတ်ဖွဲ့ထားပြီးလက်ရှိမှာစုစုပေါင်းအမတ်နေရာ312နေရာကိုရရှိပေမဲ့လည်းဖိတာကိုဝင်ကြီးချုပ်ရာဒူးခန့်အပ်နိုင်ဖို့အတွက်ကတော့လွှတ်တော်နှစ်ရက်လုံးရဲ့ထောက်ခံမဲ့386မဲ့ရဖို့လိုအပ်နေတာပါမနေ့အင်္ဂါနေ့ကမှအောက်လွှတ်တော်ဥက္ကဋ္ဌနေရာအတွက်ခန့်အပ်ခဲ့ရတဲ့ခန့်အပ်ခံရတဲ့ဝါရင့်လွှတ်တော်အမတ်ဝန်မိုဟာမက်နူမာတာကဝင်ကြီးချုပ်ရွေးချယ်ရေးအတွက်ဇူလိုင်လ13ရက်မှာပူးရွှဲလွှတ်တော်အစည်းအဝေးကျင်းပဖို့ကိုစီစဉ်ထားတာပါသူကဖီတာကိုဝင်ကြီးချုပ်အဖြစ်ရွေးချယ်ဖို့အတွက်လိုအပ်တဲ့386မဲမပြည့်ဘူးဆိုရင်နောက်ထပ်မဲပေးတဲ့အစည်းအဝေးကိုဆက်လုပ်သွားမယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်ဖီတာဟာဝင်ကြီးချုပ်ဖြစ်ဖို့အတွက်ကြိုးပမ်းမှုမှာလွှတ်တော်အပြင်တခြားစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာပါရှင်
ဂျပန်နိုင်ငံဖူကူရှိမားမြို့မှာဆူနာမီရိုက်ခတ်ခဲ့တဲ့ဒဏ်ကြောင့်ပျက်စီးသွားခဲ့တဲ့နျူကလ িয়ার ဓာတ်ပေါင်းမှုကိုနိုင်ငံတကာအနုမြေစွမ်းအင်အေဂျင်စီ IAEA အကြီးအကဲရာဖဲမာရီယာနိုဂရိုစီကဒီနေ့ပဲတွားရောက်ကြည့်ရှုခဲ့ပါတယ်။ဖူကူရှိမားဓာတ်ပေါင်းမှုအတွင်းမှာရှိတဲ့တန့်စင်ပြီးသားရေဒီယိုတက်တီကြွအရေးတွေကိုပင်လယ်ထဲကိုထုတ်ပြစ်ဖို့အတွက် IAEA ကခွင့်ပြုလိုက်ပြီးရပ်ပိုင်းတွင်မှာပဲအခုလိုတွားရောက်တာလည်းဖြစ်ပါတယ်။နျူကလ িয়ার ဓာတ်ပေါင်းမှုတရှိအောင်မရောက်ခင် IAEA အကြီးအကဲဟာဖူကူရှိမားမှာအစိုးရအရာရှိတွေဓာတ်ပေါင်းပုံဝန်ထမ်းတွေမြို့တော်ဝင်တဲ့၅ဖန်းလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ကြပါတယ်ရှင်
Washington, the voice of America, the VOA.
နောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မအလင်မာကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဘက်ကစစ်ရေးအခြေအနေကိုစပြီးပြောပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းမှာစစ်ကောင်စီနဲ့ KIA အကြစစ်ရေးတင်းမာမှုအရှိန်မြင့်နေပြီးဌာနချုပ်လိုင်စာအနီးမှာမနစ်အင်္ဂါနေ့အထိတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ပြည်သူတွေအသွာအလာသတိရှိဖို့လိုင်စာခရိုင်အုပ်ချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားတာပါ။စတုံအနီဖြစ်ပွားတဲ့တိုက်ပွဲမှာတော့ KIA ကတပ်စခန်းတစ်ခုစုခွာလိုက်ရပါတယ်။ကချင်ပြည်နယ်ကစစ်ရေးအခြေအနေတွေကိုကိုစံကျော်ကစူးစီးပြီးတော့ပြောပြပေးပါမယ်ရှင
်။ကချင်လူမျိုးရေးတပ်မတော် KIA ဌာနချုပ်လိုင်စာအနီဗမော်မြကြီးနားလမ်းပေါ်ကနတ်ဆန်ရံကျေးရွာမှာစစ်ကောင်စီတပ်နဲ့ KIA အကြားဒီလာ၃ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ခဲ့တာပါ။ဒီလ၄ရက်နေ့မှာဗမော်ဘက်ကနေစစ်ကောင်စီတပ်ကစစ်ကြောင်းတွေထပ်မံဝင်ရောက်လာပြီးတိုက်ပွဲဆက်ဖြစ်ခဲ့တယ်လို့ဒေသခံတူဦးကပြောပါတယ်
။မနေ့ကကျတော့ဗမော်ဘက်ကနေစစ်ကြောင်းတွေလာထူလာတော့တိုက်ပွဲဖြစ်တာအဲကိုတော်ကြအောင်ဖြစ်တယ်လို့ပြောတယ်။မနေ့ဆယ်နာရီခုံးကျင်ကနေ၆နာရီလောက်အထိကိုတော်လည်းကိုပြစ်ကြတယ်လို့ပြောတယ်။အဲဒီမှာဆိုင်ရအပူပေါ့ဟိုဘက်ဗမော်ဘက်ကနေတက်လာတဲ့ဟိုကတားချက်မှာလို့ပြောတယ်။ဟိုကဘာလဲလဲကိုအတက်ရှင်ပြင်းနဲ့ပတ်ကိုဆောင်နေချပြီပေါ့။
စစ်ကောင်စီတပ်ကဗမော်ဘက်ကနေစစ်ကား30စီးလောက်ထပ်မံဝင်ရောက်လာကြောင်းလည်းဒေတာတွင်သတင်းတွေမှာဖော်ပြတာရှိပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူးကြီးနော်ဘူးကလည်းဒီကနေ့တိုက်ပွဲတွေမရှိပေမဲ့မနေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်းပြောပါတယ်
။အခုတတိကတော့တနေ့တော့တနက်တန်နေရတော့မကြောက်ဘူး။တရင်နဲ့ယူရော့ယူခိုင်းတယ်ဒါပေမဲ့ဘာမှတရင်ကတော့မရှိသေးဘူး။အဲ့ဒါဆောင်ဒီမတ်တယ်မကြည့်လား။မနေ့ကဒီလက်နက်ကြီးနဲ့လမ်းပစ်ကြတာ။ဟိုမင်းပြင်မှာကြည့်တွေ့ရင်ဆက်တိုက်ပွဲတရားတော့မရှိဘူ
းဒီလ3ရက်နေ့တိုက်ပွဲဖြစ်ပွားပြီးနောက်ဗမော်မြစ်ကြီးနားကားလမ်းမှာအသွာအလာရက်ဆိုင်ခဲ့ပေမဲ့ဒီကနေ့တော့လိုင်းကားတွေပြန်လည်ပြေးဆွဲတာရှိနေတယ်လို့ဗမော်ဒေသခံတူကပြောပါတယ်ဒီလ4ရက်မနေ့တုန်းကတော့နန်ဆန်ရံမှာဒေသအတွင်းစစ်ရေးတင်းမာမှုမြင့်တက်လာတာကြောင့်ဗမော်မြစ်ကြီးနားလမ်းသွာလာရမှာသတိရှိဖို့ KIA ရဲ့လိုင်စာ KIA အုပ်ချုပ်ရေးယုံကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်နန်ဆန်ရံကျေးရွာဟာ2011ခုနှစ်ကချင်တကြောပြန်စစ်ပွဲမှာရွာလုံးကျွတ်တင်းချောင်ခဲ့ရတဲ့ရွာဖြစ်ပါတယ်2019ခုနှစ်မှာအစိုးရစစ်တပ် KIA နဲ့ဘာသာရေးအဖွဲ့အစည်းတွေရဲ့ညှိနှိုင်းမှုအရတင်းချောင်နေတဲ့အိမ်တော်စု200လောက်ပြန်လာခဲ့တဲ့နောက်အခုတစ်ကြိမ်ထပ်မံတင်းချောင်နေကြရတာပါပြီးခဲ့တဲ့လ16ရက်နေ့ကလည်းနန်ဆန်ရံရွာမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်ဝိုင်းမော်မြို့နယ်အတွင်းမှာပဲစစ်ရေးတင်းမာနေတဲ့အခြားဒေသကတော့ဝိုင်းမော်ကမ်ပိုက်တီလမ်းကစတုံးမြို့အနီးမှာဖြစ်ပါတယ်အဲ့ဒီမှာ KIA ဘက်ကစခန်းတစ်ခုစုပ်ခွာပေးခဲ့ရတယ်လို့စတုံးဒေသခံတူကပြောပါတယ
်မနေ့ကတော့ဖြစ်တယ်ဒီနေ့တော့မကြတူကြမနေ့ညနေပိုင်းနေစားပြီးတော့ KIA ဘက်ကစခန်းကုန်းစုပ်ပေးလိုက်လို့ကြားနေဖြစ်တဲ့နေရာကတော့အဲ့ဒီဝိုင်းမော်နဲ့ဒီကမ္ဘာဒီပလန်တက်သွားရင်စတုံးမြို့ကနေအဲ့ဒီလောင်လိုက်ရေတကုန်ပေါ့အဲ့ဒီရေတကုန်ကရင်းမှန်ကုန်ရောနဲ့ရေတကုန်ကြားမှာဖြစ်တာလက်ကကုန်လို့ခေါ်တဲ့စခန်းကုန်းကိုပြောမှာအဲ့ဒီနေရာတိတ်နေလို့ပြောမှာပေါ့
လက်ကောင်စကန်ကဆုတ်ခွာရတာနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ်
။မင်းကမြန်နေဘာရဲ့ကြည့်တော့တိုက်ပွဲဆက်ရှိတယ်ရှိတယ်မင်းကတော့လေရှစ်တန်းကားကင်းနေပေါ့နော်အဲ့ဒီလမ်းပေးမှာရှိတယ်အဒီကတော့ဆောင်ပေးတာလည်းရှိမှာပါ
ဝိုင်းမော်မြို့နယ်စတုံးဒေသဘက်မှာဇွန်လ26ရက်နေ့ကနေစတင်ပြီးတိုက်ပွဲဖြစ်ပွားနေတာရက်တစ်ပတ်ကျော်ကြာခဲ့ပြီဖြစ်ပါတယ်ဇွန်လ28ရက်နေ့မှာတော့မြစ်ကြီးငါမြို့ကိုဆွေးနွေးပွဲလာတဲ့တရုတ်စစ်တပ်ကိုယ်စားလှယ်ရင်တန်းကိုစတုံးအနီးမှာ KIA ကပစ်ခတ်ခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာလေကြောင်းကတိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ခင်ဗျာ
KIA ဌာနချုပ်လိုင်စာအနီမှာတိုက်ပွဲတွေအရှိန်မြင့်ဖြစ်ပေါ်နေတဲ့အခြေအနေကိုကိုစံကျော်ပြောပြပေးကြတာပါ။အခုဆက်ပြီးတော့ရိုဟင်ဂျာအရေးစုံစမ်းစစ်ဆေးဖို့ ICC ရှေ့နေချုပ်ဘင်္ဂလားဒေ့ရှ်ရောက်ရှိနေတဲ့တင်ဒင်ကိုဆက်ပြီးပြောပြပေးပါမယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက် ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေချုပ် Caring AA Camp နဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်းစီ AK Abdul Momen နဲ့မနေ့ဇူလိုင်လ4ရက်နေ့ကတွေ့ဆုံခဲ့သလို Cossack Bazaar မှာရှိတဲ့ Rohingya ဒုက္ခသည်တွေနဲ့လည်းတွေ့ဆုံဖို့ရှိနေတာပါဒီသတင်းပေးပို့ချက်အပြည့်အစုံကိုမက်ခင်ဖြူတွေပြောပြပေးပါရှင
်နိုင်ငံကရာစပိတ်ခုံရုံး ICC မှာ Rohingya အရေးနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုအမြန်ဆုံးအရေးယူဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်းစီ AK Abdul Momen ကမနေ့က ICC ရှေ့နေချုပ် Karim AA ခံနဲ့တွေ့ဆုံတဲ့အချိန်မှာတိုက်တွန်းပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြကြပါတယ်။လူမျိုးတုံးတပ်ဖြတ်မှုတွေထပ်မကြုံရစေဖို့အတွက်ကျူးလွန်သူတွေကိုအမြန်ဆုံးရေးယူရလိမ့်မယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေရှိမရှိစုံစမ်းစစ်ဆေးနေတဲ့ရှေ့နေချုပ်ခန်းနဲ့အဖွဲ့ဟာ ဒီသတင်းပတ်ချက်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာတာဖြစ်ပြီးတော့သူ့ရဲ့ခီးစဉ်အတွင်မှာကော့ခ်စ်ပဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွားရောက်ပြေဆုံးဖို့ရှိတယ်လို့ပြောပါတယ်ရှင်းနေကြုံခံလာရောက်မဲ့ကိစ္စနဲ့ပတ်သက်လို့ကောက်ပစားမှာရှိတဲ့ရွင်ကြဒုက္ခတဲ့စကန်တာဝန်ခံတို့က VUE ကိုအခုလိုပြောပါတယ်
။ဟော့စပတ်ဆာကိုလာဖို့ဆိုတော့ဒီမှာလည်းကျွန်တော်ချာစီရတာလူဟောနိုင်ရတာပါသူအဆူရပတ်ကလို့ကျွန်တော်တို့ကိုပြောဆိုသွားလာနေရှိဘူး။အခုဒီမှာလာမယ်လို့ပြောရဲဘယ်မှာလဲဆိုတော့အခုတိကျွန်တော်ကလောလောဆယ်ပြောလို့မရသေးဘူး။သူတို့အမဒီမှာချစ်ရဝစ်နက်စ်ရရသူတို့စစ်စစ်ဘွားတော့ဒီမှာသူတို့စူးစုံဘွားတော့သူတို့ကဟောမင်းမင်းမှုတွေလောဘွားတော့သူတို့လာမယ်လို့သူတို့ကတရားပြောရလေပြောရဟုတ်ကဲ့ရင်ဂျာတွေဟောနတ်တန်ဆက်ကွန်မပေးဖွားကြရချစ်ပြီးတော့ဒီမှာပထမကျွန်တော်တို့ဟို ARS PS ကနေတင်တာဟောအမှုပူရဟောအမပါရလူတွေကိုပြင်မယ်လို့ပြောရ
2019ခုနှစ်ကရခိုင်ပြည်နယ်အထွန်းမြတ်စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်မှာရိုဟင်ဂျာကြီးရွာတွေဖျက်ဆီးခံခဲ့ရပြီးတင်းနယ်ချီတဲ့ဒုက္ခသည်တွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဒါရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတက်ဖက်ရာရောက်နိုင်တယ်ဆိုပြီးစုံစမ်းဖော်ထုတ်အရေးယူပေးဖို့အတွက်နိုင်ငံကရာစွိခုံရုံး ICC မှာဘင်္ဂလားဒေ့ရှ်နိုင်ငံကတင်သွင်းထားတာပါဒီလိုတင်ခဲ့တာကိုလက်ခံပြီးစုံစမ်းစစ်ဆေးဖို့ICC က2019ခုနှစ်နိုဝင်ဘာလမှာခွင့်ပြုခဲ့တယ်လို့အဲ့ဒီနောက်ပိုင်းစုံစမ်းစစ်ဆေးမှုတွေစတင်လာခဲ့တာဖြစ်ပါတယ်။ ICC ရှေ့နေချုပ်ခန်းအနေနဲ့ပြီးခဲ့တဲ့2022ခုနှစ်တုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ခဲ့တယ်လို့အခုခီးစဉ်ကတော့သူ့ရဲ့ဒုတိယမြောက်ခီးစဉ်ဖြစ်ပါတယ်။တပတ်ကြာခဲ့တဲ့သူ့ရဲ့ပထမခီးစဉ်အထွန်းမှာတော့ရွေးကြဒုက္ခတဲ့အမျိုးသမီးတွေလိမ့်မိုင်းဆိုင်ရာအကျန်းဖက်ခံရမှုကနေလွတ်မြောက်လာသူတွေအပါအဝင်ဒုက္ခတွေနဲ့တွေ့ဆုံခဲ့တာပါ။ဒီခေါက်မှာတော့ဘက်ထရီနဲ့ဘယ်အချိန်မှာတွေ့မယ်ဆိုတာလောလောဆယ်သိချာမသိရသေးပါဘူး။ရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကဆွဆွဲထားတဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံကတော့ ICC ဖွဲ့ဝင်နိုင်ငံမဟုတ်တာမို့ဒီအမှုကိုလက်ခံစဉ်းစားစရာမလိုတဲ့အကြောင်းနဲ့ဆွဆွဲထားတယ်လို့မျိုးရာဇဝတ်မှုကျူးလွန်ခဲ့တာမရှိတဲ့အကြောင်းပြန်လည်တုံ့ပြန်ထားပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံတကာတရားရုံး ICC မှာလည်းကမ်ဘီယားနိုင်ငံကဆွဆွဲထားတဲ့အမှုကိုလက်ရှိမှာရင်ဆိုင်နေရတာဖြစ်ပါရဲ့ရှင်
။ရိုဟင်ဂျာရေးစုံစမ်းစစ်ဆေးဖို့ ICC ရှင်းနေချုပ်ဘင်္ဂလားဒေ့ရှ်ရောက်ရှိနေတဲ့တဲ့မှခင်ပြူတွေပြောပြပေးသွားတာပါ။အခုတခါတော့ထိုင်းတောင်ပိုင်းခရိုင်နှစ်ခုမှာတရားမဝင်မြန်မာ20ကျော်ဖမ်းဆီးခံရတဲ့တဲ့ကိုပြောပြပေးပါမယ်။ထိုင်းနိုင်ငံတောင်ပိုင်းချုံဖုန်ခရိုင်နဲ့ဆူဖန်ဘူရီခရိုင်တွေထဲမှာဇူလိုင်လ3ရက်နေ့တနေ့တဲ့တရားမဝင်မြန်မာ20ကျော်ဖမ်းဆီးခံခဲ့ရပါတယ်။မြန်မာအလုပ်သမားတွေကိုတည်ဆောင်လာတဲ့ကားတွေဟာစစ်စင်ရေးဂိတ်တွေမှာအစစ်စင်းမခံပဲအချိန်မြင့်မောင်းပြေးတာကြောင့်ကားတစ်စင်းကတော့အရင်တိုက်မှုဖြစ်ပြီးကားမိလောင်တဲ့အထိဖြစ်ခဲ့ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းချုံဖုန်ခရိုင်မှာဒီလ3ရက်နေ့ကတရားဝင်အထောက်ထားမပါတဲ့မြန်မာတွေကိုတည်ဆောင်လာတဲ့ကားတစ်စင်းဟာစစ်စင်းရေးဂိတ်တွေမှာစစ်သေးတာကိုမခံပဲမောင်ပြေရကနေတခြားကားတစ်စင်းကိုတိုက်မိပြီးကားမိလောင်ခဲ့ပါတယ်။အဲ့ဒီနောက်ကားပေါ်ပါလာတဲ့တရားမဝင်မြန်မာအလုပ်သမားတွေဖမ်းဆီးခံရတယ်ဆိုပြီးအလုပ်သမားရဲ့လှုပ်ရှားသူဦးမိုးကျိုးက VOA ကိုပြောပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းဒီချွန်ဖော်ပြည်နယ်မင်းမြို့နယ်သန္နာချေရအုပ်စုသက္ကစင်အဝေးပြေးလမ်းမကြီးပေါ်မှာပေါ့ဗျာ။ဇူလိုင်လ3ရက်နေ့တုန်းကတာဝန်ကျတဲ့ရဲလုံခြုံရေးအဖွဲ့တွေကနေစစ်ဆေးမှုပြုလုပ်နေခြင်းမှာတန်လျာဖြစ်ပေါ်ရာအဖြူရောင်ပစ်ကတ်ကားစီရဝင်လာတာပေါ့အဲဝင်လာတဲ့ချိန်မှာရက်တက်စစ်ဆေးဖို့အချက်ပြတာဟုတ်အဲ့ကားကနေအချိန်မြင့်ပြီးတော့ဖျက်ပြေးသွားတာကြောင့်မလို့လိုက်လံဖမ်းဆီးရမှာအဲ့ကားကအခြားသောဒေသခံကြီးရွာသားတူရဲ့ကားစီကိုဝက်တိုက်ပြီးတော့ပြီးလောင်သွားတာပေါ့
ဒီအမှုမှာတော့ကားသမားပါဝင်မြန်မာ73ဦးကိုဖမ်းမိခဲ့ပါတယ်ကားသမားဟာထိုင်းနိုင်ငံတဲကိုတောလန်းကနေတဆင့်ဒီလူသမားတွေကိုတွားခေါ်လာခဲ့ပြီးထိုင်းတောင်ပိုင်းစုံကလာခရိုင်ဟိုက်ရိုင်မြို့ကိုပို့ဆောင်ပေးရမှာဖြစ်ပြီးပို့ဆောင်ကအဖြစ်လူပုံကူးသူတွေကငွေကြေးပေးခဲ့ရတယ်လို့လည်းဝေခံထွက်ဆိုခဲ့ပါတယ်။အလားတူဇူလိုင်လ3ရက်နေ့တနေ့ထဲမှာပဲစူဖန်ဘူရီခရိုင်ကအဝေးပြေးလမ်းမမှာတရားမဝင်မြန်မာ12ဦးတည်လာတဲ့ကားစင်းဟာလည်းစစ်စေးရိတ်ခိတ်ကိုဖျက်ချော်မောင်းနှင်ထွက်ပြေးခဲ့ပါတယ်။အဲ့ဒီနောက်လမ်းခုလက်မှာပဲကားကိုရက်ပြီးကားမောင်းတဲ့သူကထွက်ပြေးသွားခဲ့ပေမဲ့ကားပေါ်မှာပါတဲ့မြန်မာ12ဦးကတော့ထိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးတာကိုခံခဲ့ရပါတယ်။အထောက်ထားမဲ့မြန်မာနိုင်ငံသားတွေဟာမြဝတီကနေမဲဆောက်ဖက်ကူးလာပြီးလူပုံကူးသူတွေကကားနဲ့တင်ဆောင်ခေါ်ယူလာတာဖြစ်ပြီးစူဖန်ဘူရီခရိုင်မှာအခုလိုဖမ်းဆီးခံရတာဖြစ်ကြောင်းအမြန်လန်းရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းထိုင်းနိုင်ငံထဲမှာတရားမဝင်မြန်မာ200လောက်ဖမ်းဆီးခံရပြီးစစ်စေးရေးဂိတ်တွေကစစ်စေးတာကိုမခံဘဲထွက်ပြေးတာကြောင့်ရင်တိုက်တာ ီလောင်နာတွေဖြစ်ခဲ့ပြီးသေဆုံးသူ5ဦးထက်မနည်းရှိခဲ့တယ်လို့လည်းဦးမိုးကျိုးကပြောပါတယ
်ပြီးခဲ့တဲ့ကျွန်တော်တို့2023ကျွန်လာအတွင်းမှာဆန်းစည်းခံရတာလည်း200လောက်ရှိတယ်အဲမော်တော်ယာဉ်တိမ်းပေါက်ပြီးတော့မီးလောင်ပြီးသေဆုံးတာ5ယောက်ရှိတယ်အဲ့လိုမျိုး
မြန်မာနိုင်ငံအတွင်းစာဝတ်နေရေးအကျက်တဲတွေနဲ့ပုံမှန်ကြုံတွေ့လာရတာနဲ့အမျှအိန္ဒိယချင်းထိုင်းနိုင်ငံတွေကိုအထောက်ထားမဲ့မြန်မာတွေနေစဉ်ဆိုသလိုဝင်ရောက်လာနေကြတာပါအလုတ်ကန်ရှာဖွေဖို့အတွက်လာကြရင်မကြာခဏဆိုသလိုလူကုန်ကူးသူတွေရဲ့တားကောင်ဖြစ်ကြရတယ်လို့အခုလိုမျိုးလမ်းခရီးမှာရင်မတော်တဆမှုတွေကြုံရပြီးထိခိုက်သေးဆုံးရတာဖမ်းဆီးခံရတာတွေကြုံနေကြရတာဖြစ်ပါတယ်ရှင်
ထိုင်းတောင်ပိုင်းခရိုင်နှစ်ခုမှာတနေ့တဲ့တရားမဝင်မြန်မာ20ကျော်ဖမ်းဆီးခံခဲ့ရတဲ့သတင်းကိုမအေးမာကပြောပြပေးခဲ့တာပါဗုဒ္ဓဘူးညရဲ့သတင်းပြပချက်တွေကတော့လောက်ပါပဲရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုတင်ဆက်ပေးကြပါမယ်ဒူးကျော်ရန်စားတဲ့ပြစ်မှုနဲ့ရုရှားကောက်ဆောင်တွေကိုစုံစမ်းစစ်ဆေးမဲ့စင်တာတစ်ခုကို Netherlands နိုင်ငံ The Hague မြို့မှာယူကရိန်းနဲ့အနောက်မဟာမိတ်နိုင်ငံတွေပူးပေါင်းဖွင့်လှစ်လိုက်ပါတယ် Henry Richwell London မြို့ကနေသတင်းပြပထားတာကိုကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်
ယူကရိန်းကိုကျူးကျော်ရန်စတဲ့ပြစ်မှုနဲ့ရုရှားကိုအရေးယူမဲ့နိုင်ငံတကာစင်တာတစ်ခုကို The Hague မြို့မှာဖွင့်လှစ်ထားပြီးတော့ရုရှားခေါင်းဆောင်တွေရဲ့ယူကရိန်းကိုကျူးကျော်ဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်တဲ့တက်သေးတွေကိုစုဆောင်းနေပါပြီ။ယူကရိန်းရှေ့နေချုပ် Andrei Kostin က
Today we gather here on occasion of a truly historic moment.
ဒီကနေ့အခုလိုတမိုင်းဝင်အချိန်ခါမှာစုဝေးပြီးယဉ်ကျေးတဲ့လူအတိုင်းဝိုင်းကအတန်နဲ့ထောက်ခံရုံတွေမကပဲလက်တွေ့အရေးကြီးတဲ့တာဝန်ခံမှုကိုပြသလိုက်တဲ့လုပ်ရလည်းဖြစ်ပါတယ်
။ယူကရိန်းဥရောပသမဂ္ဂနဲ့အမေရိကန်ကရှင်းနေချုပ်တွေပူးပေါင်းပြီးရုရှားကိုပြစ်မှုဆိုင်ရာအရာအမှုတည်ဆောက်ကြမှာပါ။ဒီစင်တာဟာစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းနေပြီဖြစ်တဲ့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC နဲ့အတူပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။ University College London ကဥပဒေပေါမောက်ခ Philip Sang က
That issue aggression
ကျူးကျော်ရန်စားတဲ့ပြစ်မှုဟာတရားမဝင်စစ်ကိုဆင်နွှဲတဲ့ပြစ်မှုဖြစ်ပြီးတော့နိုင်ငံတကာရာဇဝတ်မှုခုံရုံးရဲ့စီရင်ပိုင်ခွင့်ပြင်ပမှာရောက်နေတာပ
ါကျူးကျော်ရန်စားတဲ့ပြစ်မှုကိုဒုတိယကမ္ဘာစစ်အပြီးနာဇီစစ်ကောင်းဆောင်တွေကိုအရေးယူခဲ့တဲ့နှုတ်ရင်ဘက်ခုံရုံးမှာအသုံးပြုခဲ့ပြီးအဲ့ဒီအချိန်တုန်းကတော့ငြိမ်းချမ်းရေးကိုဖျက်ဆီးတဲ့ပြစ်မှုအဖြစ်သတ်မှတ်ခေါ်ဆိုခဲ့ကြပါတယ်လက်ရှိမှာတော့ဒီပြစ်မှုကိုကြားနာဖို့ခုံရုံးဖွဲ့စည်းထားတာမရှိပေမဲ့လည်းယူကရိန်းကိုကျူးကျော်ဖို့ဆုံးဖြတ်ခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်တခြားခေါင်းဆောင်တွေကိုဒီပြစ်မှုနဲ့အရေးယူဖို့ကအရေးကြီးပါတယ်လို့ပေါမောက်ခဆန်းကပြောပါတယ
် Why because it's the only
ကျောင်းတော်ဒါခေါင်းဆောင်ပိုင်းတွေကသာကျူးလွန်နိုင်တဲ့ပြစ်မှုဖြစ်ပါတယ်ထိပ်ပဲလူတွေကိုဆွဲဆိုနိုင်တဲ့ပြစ်မှုဖြစ်ပါတယ်ဒုတိယတစ်ချက်ကဒီပြစ်မှုကြောင့်သာစစ်ဖြစ်ပြီးစစ်ရာဇဝတ်မှုတွေလူမျိုးတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်လာတာပေါ့
ရုရှားရဲ့မဟာမိတ်တွေကတော့နှူးယင်ဘက်ခုံရုံးလိုကမ္ဘာလုံးဆိုင်ရာခုံရုံးတစ်ခုဖန်တီးတာမျိုးကန့်ကွက်နိုင်ပါတယ်ပေါမောက်ခဆန်းက
ခုံရုံးလိုမျိုးဘယ်အချိန်မှာဖွင့်မလဲဆိုတာကတော့မသိကြပါဘူးဒါပေမဲ့အဆုံးမှာတော့ကမ္ဘာလုံးဆိုင်ရာခုံရုံးတစ်ခုတည်းစာရင်ဥရောပခုံရုံးဒါမှမဟုတ်ဒေသဆိုင်ရာခုံရုံးတစ်ခုဖြစ်လာနိုင်ပါတယ်ဒါလည်းအခုနိုင်ငံရေးဆိုင်ရာကိစ္စကနေရုံထွက်ဖို့လမ်းတစ်ခုလည်းဖြစ်လာနိုင်ပါလေ
ရုရှားကျူးကျော်မှုနဲ့ဆက်ဆက်ပြီးရာဇဝတ်မှု၄သိန်းကျော်ကိုမှတ်တမ်းတင်ထားတယ်လို့ယူကရိန်းဘက်ကပြောပါတယ်။အရသာပြည်သူတွေကိုပြစ်မှတ်ထားတပ်ဖြတ်တာ၊လိမ်ပိုင်းဆိုင်ရာအကြမ်းဖက်တာ၊နှိပ်စက်တာနဲ့ကလေးတွေအပါအဝင်အရသာပြည်သူတွေကိုအတင်းအဓမ္မပြောင်းရွှေ့တာတွေပါဝင်ပါတယ်။ရုရှားခေါင်းဆောင်တွေကိုကျူးကျော်စစ်ဆခဲ့တာနဲ့ပတ်သက်ပြီးယူကရိန်းဘက်ကအရေးယူနိုင်ဖို့မျှော်လင့်နေတာပါ။ရုရှားဘက်ကတော့စစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုကျူးကျော်ရန်စတဲ့ပြစ်မှုအားလုံးကိုမကျူးလွန်ဘူးလို့ငြင်းဆန်ထားပါတယ်ခင်ဗျာ
။ကုညင်ညာပြောပြပေးသွားတာပါဒေါက်တာရှင်နေအနေနဲ့ဒီကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင်လဲဆက်သွယ်နိုင်ပါတယ်။ပကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညာရင်တင်ဆက်ပေးနေကြ editor နဲ့ဆွေးနွေးကန်ဒေါက်တာတန့်စွန်ရဲ့လူထုနဲ့ကျမရဲ့အစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနားဆင်ကြပါအောင်ရှင်။
ဒရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာကြကြမှာတော်တာရှင်များရှင်ဗီအမေရိကန်တန်ရဲ့2023ခုနှစ်ဇူလိုင်လ5ရက်ပေါ်တဖူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတူမီတာ32 kHz 9303ညနဲ့9383ညလိုင်းတူမီတာ51 kHz 9885စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလံမီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ပေါ်တဖူးညတိုင်းတင်ဆက်ပေးနေကြအယ်ဒီတာနဲ့ဆွေးနွေးကန်ဒေါက်တာတန်းစော်ရဲ့လူလူနဲ့ကျမ်းမာအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတိုက်ခင်အရင်ဆုံးတော့ပေါ်တဖူးညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အယ်ဒီတာနဲ့ဆွေးနွေးကန်ကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းပုံကိုမြန်မာကနမူနာယူသင့်တယ်လို့တချို့ကအကြံပြုပြောဆိုမှုတွေရှိခဲ့ကြသလိုထိုစဉ်ကနဝတ္တခေါင်းဆောင်တဦးဖြစ်တဲ့ဘူချုပ်ကြီးခင်ညွန်းနဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးအလီအလတက်တို့လည်းအပြန်အလှန်တွားရောက်ဆွေးနွေးခဲ့ကြတာပါဒါပေမဲ့အင်ဒိုနီးရှားလိုအပြောင်းအလဲမြန်မာနိုင်ငံမှာဘာကြောင့်မဖြစ်လာသလဲဆိုတာဦးကျော်စန်းသားကိုမမျှတစင်အောင်ကမေးမြန်းတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါဦးကျော်စန်းသားရှင
်မင်္ဂလာပါဗျာ
ဟိုအင်ဒိုနီးရှားမှာဒီဟိုဒီမိုကရေစီအသွင်ကူးပြောင်းလာမှာပေါ့နော်စစ်တပ်ကနောက်ဆုတ်သွားပြီးတော့အောင်အောင်မြင်မြင်အသွင်ကူးပြောင်းနိုင်ခဲ့ပါတယ်မြန်မာမှာလည်းဒီလိုဖြစ်မယ်လို့ဟိုတုံးသက်သူတွေကတော့မျှော်လင့်ပါတယ်ဒါပေမဲ့ဖြစ်မလာပါဘူးအဲ့တော့အခုဘာကြောင့်ဖြစ်မလာလဲဆိုတာကိုအရင်ဆွေးနွေးတာထက်ဟိုဘာကြောင့်ဘလို့တူညီတဲ့အချက်တွေရှိလို့ဒီလိုမျှော်လင့်ကြတာပါလဲ
ဟုတ်ကဲ့တူညီရဲ့အချက်တွေကပထမဆုံးသမိုင်းနောက်ခံချင်းတော်တော်တူပါတယ်သူတို့ခုလုံးဟာလွတ်လိုက်အင်ဒိုနီးရှားဒတ်ရဲ့ကိုလိုနီဖြစ်ခဲ့တယ်ဒတ်အစ်အင်ဒီးယားကုမ္ပဏီကသင်ခဲ့ပြီးတော့နောက်ဒတ်အစိုးရလည်းရောက်လာတယ်မြန်မာလည်းပဲအင်္ဂလိပ်အစ်အင်ဒီးယားကုမ္ပဏီသင်ပြီးတော့အင်္ဂလိပ်အစိုးရလည်းရောက်တယ်နောက်သူတို့ခုလုံးအဲ့ကိုလိုနီပါလွတ်မြောက်အောင်တိုက်ပွဲဝင်ကြတယ်တိုက်ပွဲဝင်တဲ့နေရာမှာစစ်တပ်ဟာအရေးကြီးတဲ့အခန်းကပါဝင်ခဲ့ပါတယ်အဲ့ဟာလည်းတူညီရဲ့နောက်ပြီးတော့ဒီမိုကရေစီလွတ်လပ်ရေးပြည်သားနိုင်ငံလုံးမှာဒီမိုကရေစီနဲ့လမ်းကိုချမှတ်ခဲ့ပေမဲ့ဒီမိုကရေစီကျဆုံးပြီးတော့အဲ့ညာမှာစစ်တပ်တက်လာတယ်ပေါ့လေဆိုတော့အဲ့ပုံစံနဲ့တူထားတယ်အဲ့လိုစစ်တပ်တက်လာပြီးတော့အင်ဒိုနီးရှားရဲ့စစ်တပ်တက်လာတဲ့နေရာကနေပြီးတော့စစ်တပ်ကနောက်ဆုတ်သွားပြီးတော့ဒီမိုကရေစီလမ်းကြောင်းကိုပြန်တက်လာနိုင်ခဲ့တယ်ဆိုတော့ဒီနေ့တွေ့ရတဲ့အတိုင်းပါပဲဆိုတော့မြန်မာနိုင်ငံမှာလည်းအဲ့လိုဖြစ်ခဲ့ဖို့သင့်တယ်ဆိုတော့လူတိုင်းကတွေ့ခဲ့ကြပါတယ်အဲ့ဒါကြောင့်ဒါဖြစ်သင့်တယ်လို့လူစားရတာဖြစ်ပါတယ်
ဒါပေမဲ့မြန်မာစစ်တပ်ကလည်းဒီအင်ဒိုနီးရှားကိုနမူနာယူဖို့လုပ်ခဲ့တယ်လို့လည်းကြားဘူးပါတယ်။ဘာကြောင့်မအောင်မြင်ခဲ့တာပါလဲ
။နမူနာယူဖို့လုပ်ခဲ့ပါတယ်1993မှာအဲ့တုန်းကနဝတ္တရဲ့အတွင်းမှုတစ်ဘူဂျိုကြီးခင်ညွန်ကအင်ဒိုနီးရှားကိုသွားပြီးတော့လေ့လာခဲ့ပါတယ်။အဲ့1993ဆိုတဲ့အချိန်တွေဟာအင်ဒိုနီးရှားမှာကြည့်မယ်ဆိုရင်စူဟာတိုအစိုးရလက်ထက်မှာသိပ်ပြီးတော့အောင်မြင်ထွန်းကားနေတဲ့စစ်ပွဲရဖြစ်လည်းပဲအင်မတန်အဆင်ပြေနေတဲ့ကလာဖြစ်ပါတယ်သူတို့လူမှုဖွံ့ဖြိုးမှုတွေအများကြီးရှိနေတယ်မြန်မာနိုင်ငံမှာတော့1990ပြည့်ရွေးကောက်ပွဲရလဒ်ကိုစစ်တပ်ကလုံအောင်ပစ်ပယ်ပြီးတော့ထိုးနှိမ်ထားတဲ့အခြေအနေဖြစ်ပါတယ်အဲ့ပြီးတော့မြန်မာနိုင်ငံနဝဒအစိုးရမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေဆွဲမယ်ပြန်ပြီးတော့ရွေးကောက်ပွဲလုပ်မယ်ပြောတော့အဲ့ဒီအတွက်1993မှာပဲညောင်နေပင်ကြီးလာကံကိုစတယ်ဆိုတော့အဲ့93မှာဘုဇုခင်ညောင်းကသွားပြီးလေ့လာတာဖြစ်ပါတယ်အဲ့လိုလေ့လာတဲ့အခါမှာတော့အင်ဒိုနီးရှားအတိုင်းနမူနာအတိုင်းယူခဲ့မလားဆိုတော့အင်ဒိုနီးရှားမှာကစူဟာတိုရဲ့အစိုးရတက်လာပြီးတော့ဂိုခါပါတီထောင်ထားတယ်မြန်မာနိုင်ငံမှာလည်းပဲကျန်းခိုင်ဖွံ့ဖြိုးရေးကျန်းဖွံ့လာရေးတော့ခေါ်တာတော့ပြည်ထောင်စုဖွံ့ဖြိုးရေး USDP ပြည်ထောင်စုကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဟုတ်တယ်အဲ့ပါတီကိုဖွဲ့စည်းတယ်ဒါပေမဲ့ဂိုခါနဲ့ကွာတာကတော့အင်ဒိုနီးရှားဂိုခါကသူတို့တပါတီရဲ့မဟုတ်ဖဲနဲ့ဒီတခြားပါတီနှစ်ခုတိုက်ခိုက်ပါတီလို့ခေါ်ပါစို့အဲ့ပါတီနှစ်ခုကိုလည်းပဲရှင်းတောင်သူတို့အစိုးရအားပေးတာရှိတယ်မြန်မာနိုင်ငံမှာတော့လုံအောင်ပေးခဲ့ပဲနဲ့သူတို့တပါတီရဲ့အဓိကလုတ်လာခဲ့တယ်ဆိုတော့အဲ့ဟာမှာကွဲလွဲတယ်အဲ့လည်းဘာကြောင့်လဲဆိုတော့အင်ဒိုနီးရှားမှာဆူဟာတိုလက်ထက်ကသိပ်ပြီးတော့စစ်ပွဲတိုးတက်တယ်1980ပတ်ဝန်းကျင်မှာဆိုရင်အာရှကြားရောဘာလို့အဲ့လိုစီးမှာတော့အင်ဒိုနီးရှားပါလောက်အောင်အပြောခံသတ်မှတ်ခံခဲ့ရတဲ့နိုင်ငံဖြစ်တယ်ဆိုတော့ဒီချိန်မှာသွားလေ့လာရဲသို့ပေမဲ့ညောင်နေပင်ညီလာခံကျင်းပနေတော့မှာပဲ1998မှာအင်ဒိုနီးရှားမှာလည်းပဲလူထုကမကျေနပ်ဖြစ်ပြီးစူပူကြောက်မှုဖြစ်တယ်ဒီအဲ့လိုစီးပွားရေးတွေဘာတွေအခြေအနေဖြစ်ပြီးတော့ဆိုတော့အဲ့နောက်ပိုင်းမှာသူတို့ကဆူဟာတိုပြုတ်သွားတော့ မြန်မာစစ်ကောင်စစ်တပ်ကလည်းပဲအဲ့ဒါကိုသင်္ကန်းကယူရင်တူတယ်ဆိုတော့ငါတို့လည်းပဲဒီအတိုင်းတိကျဆက်လို့ရင်တော့ဒီလမ်းကိုရောက်မှာပဲဆိုတော့များလမ်းကြောင်းပြောင်းနေတာဒါကျွန်တော်စဉ်းစားမိတာပေါ့လေ
အဲ့ဆိုရင်ဒီနေရာမှာဟိုဒီစူဟာတူပြုတ်ရတဲ့အကြောင်းကိုနည်းနည်းလေးပြောပြပေးပါဦ
းစူဟာတူကစောစောကပြောသူသိအောင်မြင်ခဲ့တယ်နောက်ပြီးစစ်တပ်ဟာလုံဝနိုင်ငံကြီးထဲမှာအပြေးဝါအာဏာယူထားပဲနဲ့ရသားနဲ့တွဲပြီးလှုပ်လာတဲ့စစ်ပွဲဖွံ့ဖြိုးတဲ့ဆိုပေမဲ့1998မှာအာရှစီးပွားရေး crisis စီးပွားရေးကြတဲ့ဖြစ်တယ်။အဲ့ခါမှာအင်ဒိုနီးရှားလည်းအထိနာတယ်။အာရှကျန်တဲ့နိုင်ငံလည်းအများကြီးအထိနာတာပါပဲ။အဲ့ခါမှာဆူဟာတူရဲ့စီးပွားရေးဆိုင်ရာမူဝါဒကိုလည်းပဲလူတွေကမကြိုက်ဘူးသူကြောင့်လို့လည်းအပြစ်တင်ကြတယ်။နောက်တစ်ခုကလူဆိုရာဒီအနာမနှစ်ပေါင်းများစွာတည်မြဲလာတော့ပူပြီးအနာရှင်ဆန်လာတယ်။ပူပြီး authoritarian ဖြစ်လာတယ်လို့ဝေဖန်ခံလာရပါတယ်။သူရဲ့ပူပြီးကြီးစိုးမှုတွေလုပ်တယ်။နောက်1990ခုနှစ်သူမတိုင်ခင်လုခရရွေးကောက်ပွဲမှာလည်းပဲအကုန်လုံးသုစိတ်တိုင်းရတွေကိုထက်ကြရဲဆိုပြီးတော့ဝေဖန်ခံရတယ်။နောက်ပြီးတော့အဲစီးပွားရေးကျဆင်းလာတယ်ပေါ့လေအတကားဖြစ်ဆိုတော့ပြည်သူတွေကတော့ဒီမိုကရေစီကလည်းပဲအင်အားကောင်းလာပြီးဒါလူ civil society ကအင်အားကောင်းလာပြီး middle class အင်အားကောင်းလာဆိုသူတို့ကလည်းမကြိုက်ကြတော့ဘူးအပြောင်းအလဲကိုလူချင်တယ်အဲအောင်ဆူဟာတူသူဖြုတ်ကြတာဖြစ်ပါတယ်ဆိုတော့ဆူဟာတူကလည်းပဲသိပြင်းပြင်းထန်ထန်မခုခံမနဲ့ဒီမှာနောက်ဆုတ်တော့တယ်လို့ပြောမှာဖြစ်ပါတယ်အဲ့
တော့အင်ဒိုနီးရှားနဲ့မြန်မာနဲ့ဒီနိုင်ငံရေးအခြေအနေရဟိုတူရာတွေရှိတယ်လို့ပြောလို့ရပါတယ်ပေါ့နော်စစ်တပ်ချင်းရောဘလို့တူရာတွေရှိပါလဲ
အာပြောစစ်တပ်ဆိုတာကတော့စစ်တပ်ရဲ့သဘောတဘာဝကလက်နက်ကိုအာကိုရဲဖွဲ့စည်းပါပဲဆိုတော့အရေးကြုံရင်သူတို့အတွက်လူလူကိုသတ်ပြတာနှိမ့်နေရတာလဲဝုံမလေးကြတဲ့အဖွဲ့စည်းတွေလို့ပြောရင်မှားမယ်မဟုတ်ပါဘူးအင်ဒိုနီးရှားမှာ1965 66 yesအဲ့ဒီကကွန်မြူနစ်တွေကိုစိမ့်ပေါင်းများစွာအနည်းဆုံး၅သိန်းကနေစမ်းလိုက်ပြီးတော့သတ်ခဲ့တဲ့သတ်ဖြတ်ခဲ့ပါတယ်ကွန်မြူနစ်တွေကဒရပ်ဥဆောင်ပြီးတော့သူတို့လွှမ်းမိုးဖို့ကြိုးပမ်းလာတဲ့အတွက်ကြောင့်ဆိုတော့ဒီဟာဟာသိပင်းထန်ရစတဲ့သမိုင်းမှာအင်တန်ကြီးကြတဲ့လူသက်ပွဲကြီးဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းလိုပဲသတ်တာပါပဲဆိုတော့စစ်တပ်တွေကတင်းတင်းသတ်ဖြတ်ကြတဲ့နေရာမှာတော့တူပါတယ်ဒါပေမဲ့အင်ဒိုနီးရှားအဲ့ဒီကိစ္စပြီးသွားရင်နောက်တက်လာတဲ့ခါမှာကြတော့သူတို့ဟာအနာအပြေးဝမချုပ်ကင်ထားဘူးစောစောကပြောခဲ့လို့ပဲအရသားတွေနဲ့သူတို့ဟာဘျူရိုကရေစီအုပ်ချုပ်ရေးမှာမြန်မာနိုင်ငံမှာအကလုံးစစ်သားကြီးပဲစစ်သားမဟုတ်ရင်စစ်သားဟောင်းပေါ့လူတွေကဘောင်းကြီးကျွလို့ခေါ်ကြတာပေါ့အဲ့ဒီလူတွေပဲအကလုံးကြီးစိုးနေအင်ဒိုနီးရှားမှာအဲ့လိုမဟုတ်ပါဘူးအရက်ဖက်တွေကိုလည်းအများကြီးသူတို့ဦးစားပေးပြီးခံထားပါရယ်နောက်တချို့နှိုင်းရှင်ကြတာအင်ဒိုနီးရှားစစ်ဘုတ်ချုပ်တွေဟာ Dutch train ပေါ့ Dutch တွေသူတို့ရဲ့ကိုလိုနီဟောင်းကလေ့ကျင့်ပေးခဲ့တဲ့စစ်သားတွေစစ်ဘုတ်ကြီးလည်းပဲအဲ့ရရှိနေသေးတယ်ကဘုတ်ချုပ်နဆူရှင်းတို့ပါလို့ဆိုသိနာမည်ကြီးပဲပညာရှင်ပဲသူကြီးတဲ့ South Lake ရှိရယ်မြန်မာနိုင်ငံမှာလည်းပဲဘုတ်ချုပ်အစံတို့ခေတုံကတော့အဲ့လိုရှိခဲ့ပါတယ်ဒါကိုလူတွေလက်ခံကြတယ်တချို့ပညာရှင်တွေကဘုတ်ချုပ်အစံနဲ့ခေါင်းဆောင်ကြီးရဲ့လုပ်ကြံခံသွားတာလည်းပဲမြန်မာနိုင်ငံခေါင်းဆောင်ဖူပိုင်းမှာအစီအမြင်ကျွေးဝါတဲ့ပုံကိုယ်တွေအားနေသွားတယ်လို့ပြောတယ်နောက်မြန်မာစစ်တပ်ထဲမှာရှိတဲ့British train ပညာတတ်တွေကိုလည်းပဲနောက်ဘုတ်ချုပ်နေဝင်ကသူလူတွေနဲ့အစာထိုးတယ်သူတို့ဖယ်ရှားတယ်ဆိုတော့စစ်တပ်ချင်းကနောက်ပိုင်းမှာတဖြည်းဖြည်းတဖြည်းကွာလာပါတယ်အဲတော့အစာတုံးကတော့လွတ်လပ်ရေးအတွက်လှုပ်ခဲကြရခြင်းတူပါတယ်စင်းယုံပြောရင်တော့မြန်မာစစ်တပ်ကအနာအိုသူကလုံအောင်ချုပ်ခိုင်းတယ်အင်ဒိုနီးရှားကတော့သူတို့အုပ်ချုပ်ရေးပိုင်းနဲ့သူတို့တွဲမျှပြီးတော့လုပ်တယ်အဲ့ဒါတွေ့ရပါတယ
်ဒါဆိုရင်ဒီပေါ်မှာတစ်ခုလောက်မေးချင်ပါတယ် if ပေါ့အကယ်၍များဟိုတကယ်ကိုပဲထိထိရောက်ရောက်နမူနာယူပြီးတော့လုပ်ခဲ့မယ်ဆိုရင်တို့လိုပဲအတင်ကူပြောင်းရေးမှာအောင်မြင်ခဲ့နိုင်ပါသလား
ဟုတ်ကဲ့ if ဆိုတော့တကယ်တော့ဘယ်လိုဖြစ်ခဲ့ရင်ဆိုတာသမိုင်းမှာမရှိပါဘူး there is no if in history သမိုင်းမှာအဲ့လိုပြောအဲ့လိုဖြစ်ရတဲ့ဟာအကုန်လုံးတွေးကြတာပဲဘိုးကျောင်းဆန်းသာလူတက်မခံခဲ့ရရင်ဘယ်လိုဖြစ်မလဲတကယ်ကလည်းလူတွေတွေးလာကြတယ်တကယ်တော့အဲ့လိုမဖုတ်ပါဘူးအမှန်တကယ်လူအပ်ချက်ကတော့ပြောင်းလဲလို့ရတဲ့ဆန္ဒခေါင်းဆောင်ပိုင်းရဲ့ပြောင်းလဲလို့ရတဲ့ဆန္ဒလည်းပါမယ်ထင်ပါတယ်ခေါင်းဆောင်မှုရဲ့အဓိကပေါ့လေဒီတွေကသူတို့တိုင်းပြည်ရဲ့နာဂတ်ကိုအမှန်တကယ်ကောင်းစေချင်တဲ့စေတန်နဲ့ဆစ်ရှုပြီးတော့လှုပ်ခတ်ကြမယ်ဆိုရင်သူတို့လုံလို့ရမယ်ထင်ပါတယ်ဆိုတော့သူကအကြောက်လွန်တာလည်းပါမှာပေါ့လေသူတို့ဆုံချုံခံရမယ်သူတို့ကအပြစ်ဖြစ်မယ်ဆိုတဲ့ဟာမျိုးအဲ့ဒါကြောင့်လည်းဖြစ်ကောင်းဖြစ်မယ်သူတို့ကအာဏာစုပစ်ကျင်တဲ့ဆန္ဒကလုံအောင်မရှိသေးဘူးအခုစင်ပူတော်မှနောက်ဘုရားတဖြည်းဖြည်းဖြည်းဆုတ်ဆုတ်သွားတာတွေ့ရတယ်ဟိုဘက်နိုင်ငံတွေကတော့တူထလာဆိုတော့အဲ့ဒီလို mindset ပေါ့လေအနာကိုဆက်လက်ချုပ်ကန်ထားခြင်းတဲ့ဆိုတာထက်တိုင်းပြည်ကအောင်ဘယ်လိုလုပ်မလဲဆိုတာလည်းလိုပါတယ်နောက်ပြီးတော့လူတွေဟာ နာငါလူဆက်ရဲဘာမဆိုလူရဲဘာညာပြောဒါသတိမဟုတ်ဘူးသတိဆိုတာအမှားကိုဝန်ခံပြီးတော့အမှန်ကိုဆက်ပြီးလူရဲတာသတိပါဆိုတော့မြန်မာစစ်တပ်မှာစစ်ဘိုတွေကဟာပြစ်အောင်တဲတဲ့ပြင်းတဲတဲ့ပြစ်တဲ့ကွာတို့ဟာခဏနဲ့ကျုံနဲ့စစ်သားချင်းသွေးမကြောင်ပါဘူးပြာတို့ပြောတာတို့နိုင်ငံကောင်းဆောင်လူခဲအကြီးကဲတွေကဟာဘာမဆိုလူရဲတယ်လို့ဆိုတော့ဒါသတိမဟုတ်ပါဘူးသူတို့စိတ်ထဲမှာတော့သတိများထင်နေကြသလားတကယ်တော့မှားတာကိုပြင်ပြီးတော့အကောင်းဆုံးနှမ်းကိုတိုင်းပြည်တဲ့ရွေးရင်တော့အကောင်းဆုံးဖြစ်လိမ့်မယ်ထင်ပါတယ်
အဲ့တော့တကယ်လို့များဆိုတဲ့အချက်တွေကိုဖယ်ပြီးတော့ဟိုလက်တွေ့မှာပေါ့နှစ်နိုင်ငံရဲ့အခြေအနေအခုလက်ရှိပစ္စုပန်မှာနှစ်နိုင်ငံအခြေအနေကိုနှိုင်းယှဉ်ပြပါအောင
်သိကွာသွားပါပြီဒါစီနဲ့ရေလိုပဲပြောပါတော့အင်ဒိုနီးရှားဟာအခုကမ္ဘာမှာ the third biggest democracy in the world ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံကြီးလို့လက်မှတ်ထောင်ပြီးကြွေးကြော်နေပြီဖြစ်ပါတယ်မြန်မာနိုင်ငံကတော့ဒီဆက်ကြံကြုံမှုအများဆုံးဖိနှိပ်ထုတ်ထွက်မှုအများဆုံးနိုင်ငံထဲမှာပါဝင်လို့ဆိုသိကွာပါတယ်။နောက်စီးပွားရေးအင်ဒိုနီးရှားစီးပွားရေးဟာပြီးခဲ့တဲ့နှစ်တွေကဘယ်လောက်လဲသူတို့ဖွံ့ဖြိုးမှု rate က 7% ခန့်လောက်ရှိတယ်။အရှိဟိုတက်ဖို့ပဲရှိတယ်။ COVID ပြီးတော့ဆက်တက်ဖို့သာရှိတယ်လို့ပြောပါတယ်။သူတို့ရဲ့တိုးတက်မှုကလည်းပဲကြီးကျယ်လာပြီးဖြစ်တယ်။ဒါမြန်မာနိုင်ငံကျတော့တဖြည်းဖြည်းဖြည်းဆုတ်ယုတ်လာတယ်။ဆိုတော့2020နဲ့2020ရဲ့ဖွံ့ဖြိုးတိုးတက်မှုကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေ1400,000ရောကျသွားပြီလို့လည်းပဲအထောက်ထားတချို့ကဖော်ပြတာတွေ့ရပါတယ်လေးလသုံးသက်တဲ့စီးပွားပညာရှင်တွေအထောက်ထားဆိုတော့အများကြီးခေါ်သွားပါတယ်နောက်လူနေမှုအစင်းတန်းလူတွေနေရထိုင်ရအင်ဒိုနီးရှားနိုင်ငံမှာဒီမိုကရေစီဟာလုံးဝအပြည့်အဝအနောက်တိုင်းအမြင်နဲ့ပြင်တော့အဲ့လိုရှိတယ်လို့ပြောလို့မရသေးဘူးလို့ဆိုကြပါတယ်ဥပမာဖြင့်လူလတ်မှုလိုပါလေလူမှုအခွင့်အရေးတွေပါလေသို့တော်လည်းပဲမြန်မာနိုင်ငံကတော့မနှိုင်းရှင်သာအောင်အထူးတိုးတက်နေပါလေမြန်မာနိုင်ငံကတော့စီးရဲတိုင်းပါပဲအင်တန်ဆုပ်ယုပ်ကြဆင်းနေတဲ့အခြေအနေဖြစ်ပါလေဆိုတော့သူကလမ်းကြောင်းကလည်းသူကအတက်လန့်ကိုသွားနေတယ်မြန်မာပြည်ရဲ့အထုံးမှုကလည်းပဲနောက်ကိုပြန်ဆုတ်နေဆိုတော့ကွာဟတ်တဲ့ကွာဟလာဖို့ပဲမြင်နေလို့စိတ်မကောင်းသွားနေပြောမှဖြစ်ပါလေ
အခုဒီအာဆီယံအလှည့်ကျဥက္ကဋ္ဌအနေနဲ့ပေါ့နော်အင်ဒိုနီးရှားကသူ့ရဲ့အာဆီယံအလေကျဥက္ကဋ္ဌသက်တမ်းအတွင်းမှာမြန်မာအတွက်ပြည်လည်အောင်လို့လုပ်ပေးနေအောင်လည်းတွေ့ရပါတယ်ဒီပေါ်မှာဘလို့သုံးသက်ပေးပါမလဲ
ဒါလည်းပဲတိတ်တော့မဖြစ်နိုင်ပါဘူးတကယ်တော့အင်ဒိုနီးရှားခေါင်းဆောင်ဘူးလက်ရှိသမ္မတဝီဒိုရိုကိုနှိုက်ကတိတ်မအောင်မြင်ဘူး humanitarian ကိစ္စလွဲလို့လို့ပြောပါတယ်ဒီထက်မှာမှအာဆီယံတဲ့ကထိုင်းလိုနိုင်ငံတွေကသူကသူဘေးဖောက်ပြီးတော့ထင်အားလုပ်နေဆိုတော့အာဆီယံခေါင်းဆောင်မှန်ရတဲ့ဒီကိစ္စတော့စိတ်ပြတ်တယ်လို့ပြောတာကြားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ထင်တယ်အင်ဒိုနီးရှားဟာလည်းပဲသိပြီးတော့တတ်နိုင်မှာမဟုတ်ဘူးလို့ထင်ပါတယ်တကယ်တမ်းလူရမယ်ဆိုရင်တော့ဒါအနောက်နိုင်ငံတွေကလည်းပဲလေပဲရှိတယ်ဖီအားပေးတာပဲရှိတယ်ရှုပ်ချတာပဲရှိတယ်ဘာမှမလုပ်နိုင်ဘူးဆိုတော့မြန်မာနိုင်ငံဟာနိုင်ငံတကာကိုအင်ဒိုနီးရှားသာမကဘယ်နိုင်ငံမှအခုလို့မရတဲ့အခြေအနေမျိုးလို့ပြောမှာပါ2015နောက်ပိုင်းကလေးအားစပြီးတော့ပေါ့လေဒါလူရက်တန်စာဖွံ့ဖြိုးမှုစီလာတယ်တိုင်းပြည်ပြည်နယ်မှုတွေစီးခဲ့တယ် NLD အစိုးရလက်ထက်မှာအထူးသဖြင့်ပေါ့အဲ့လိုစီလာတော့ဒီလူရက်တန်စာအရေးတွေပုံများလာတယ်ပညာရလူငယ်တွေဟာသိပြီးတော့လူငယ်တွေဟာအင်မတန်အတက်ဆရာကောင်းလာတယ်ဆိုတော့သမိုင်းဟာသူတို့ဘက်မှာပါ history is on their side ဆိုတော့သူတို့ကဖန်တီးလာမှာဖြစ်ပါတယ်တချင်ချင်မှာတော့ပြောင်းလဲမှာပဲဒါအချိန်နဲ့ဒီတိုင်းတော့မနေပါဘူးသူတို့လည်းတတ်နိုင်ဆုံးကြိုးစားနေရတာတွေ့ရပါတယ်များစင်
အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ပါခင်ဗျာကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းရဲ့အကြီးတန်း editor ဦးကျော်စန္တာကိုမမျှတစေအောင်က editor နဲ့ဆွေးနွေးခန်းအစီအစဉ်မှာမေးမြန်းတင်ဆက်ပေးခဲ့တာပါ။မကြခင်မှာတော့လူလူနဲ့ကျမရဲ့အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဘလို့ကျမ်းမာရေးဗဟုသုတတွေကိုသိရမလဲဆိုတာကြည့်ကြရအောင်ပါ။ဒီတစ်ပတ်မှာတော့ကလေးငယ်တွေအတွက်အစာအာဟာရဘာကြောင့်အရေးကြီးတယ်လဲဆိုတာကိုလူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန်စောကပြောပြပေးထားပါတယ်ရှင်။
ရင်ထဲကလေးတွေကိုနီလန်းမမှန်တဲ့အာဟာရပြည့်ဝအောင်ကြွေးမွေးပြုစုတာဟာအလုံးမဲ့အရေးကြီးတာပါ။မွေးကစားအရွယ်ကနေစပြီးရင်ထဲကလေးတွေကိုအာဟာရပြည့်ဝအောင်ကြွေးမွေးပြုစုဖို့အခွင့်အရေး၃ချက်ရှိပြီးဒီ၃ချက်အတွင်းမှာနီလန်းမမှန်တဲ့အာဟာရပြည့်ဝအောင်ကြွေးမွေးပြုစုနိုင်ရမယ်ဆိုရင်အကျိုးကျေးဇူးများစေတယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာဒဝင်းမြင့်ကအခုလိုပြောပါရစေ။
အဲ့တော့ကလေးငယ်တွေအနေနဲ့ပါပေါ့နော်။အမောင်မမတို့တွေကကျတော့အရေးကြီးတာကတော့1000 day ပေါ့နော်။အဲ့တော့အခုခေတ်မှာဆိုလို့ရှိရင်1000 day ကအရင်ကြီးကြီးတယ်။အဲ့1000 day ကဘယ်ချိန်အစလဲဆိုမော်ရဘိုက်ထဲကနေပြီးတော့မှာပေါ့နော်။ရှိတဲ့နေပြီးတော့မှာ2နှစ်အထိပေါ့။ဒါပထမ window လို့ခေါ်တယ်ပေါ့။ first window လို့ခေါ်ဒါမမတို့ကလေးငယ်တွေအားလုံးပထမဆုံးအချိန်ဂယုစိုက်တာပေါ့နော်။အဟာရအပြည့်အဝသာစားခဲ့မယ်ဆိုလို့ရှိရင်ဒီကလေးငယ်တွေကအသက်ကြီးလာတဲ့အခါမှာဆိုရှင်တခြားယောဂတွေအများကြီးမဖြစ်တော့ဘူးလို့ယူဆတာပေါ့နော်။အဲ့တော့ဒီပထမ window ဖြစ်တယ်နှစ်နှစ်အတွင်းပေါ့နော်။1000 day မှာကလေးတွေအဟာရမပြည့်ခဲ့ဘူးဆိုရင်ဒုတိယပိုင်းအနေနဲ့3နှစ်ကနေပြီးတော့မှ5နှစ်ပေါ့နော်။အဲ့ဒီမှာမမတို့ကဒုတိယအချိန်အဟာရပြည့်ဝအောင်ကြိုးရပါမယ်။အဲ့တော့မှမမိတဲ့ကလေးတွေဆိုလို့ရှိရင်ဥပမာဆိုရှင်အပြိုပေါ်ဝင်စားအချိန်ပေါ့နော်။အဲ့တော့6နှစ်ကနေပြီးတော့မှ12နှစ်အတွင်းပေါ့နော်။အဲ့ဒီမှာဆိုလို့ရှိရင်တတိယအချိန်အနေနဲ့အဟာရတွေပြည့်ဝအောင်ကြိုးရမယ်လို့ဆိုထားတယ်ပေါ့နော်။အဲ့တော့ဒီမှာလည်းကလေးတွေဆိုများသွားဖြစ်ဆိုအခုဆို5နှစ်ရှိသွားပြီပေါ့နော်။အဲ့တော့မမတို့တွေကဒီမှာဆိုရင်ဒုတိယအချိန်အထိမမတို့ကလေးတွေကိုအဟာရကိုပြည့်ဝအောင်ပေါ့နော်။အဲ့လိုဂယုစိုက်ပြီးတော့မှကြွေးမွေးတယ်။ကြွေးမွေးတယ်ဆိုတာလေမိဘတွေကြွေးမွေးတာမမနေပြီးတော့မှ guideline ပေးတယ်လို့ပြောလို့ရတာပေါ့နော်
။ရင်းနှီးကလေးတွေကိုအဟာရပြည့်ဝအောင်ကြွေးမွေးပြုစုခြင်းရဲ့ရည်ချက်တွေရဲ့မှာအုံနောက်ဖွံ့ဖြိုးစေဖို့ဆိုတဲ့ရည်ချက်ကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။အဟာရပြည့်ဝအောင်ကြွေးမွေးပြုစုခြင်းကြောင့်ရရှိနိုင်တဲ့အကျိုးကျေးဇူးတွေအကြောင်းကိုဒေါက်တာဒေါ်ဝင်းမြင့်ကအခုလိုပြောပါတယ
်။နောက်တစ်ခုကကြတော့ကလေးတွေမှာဆိုရင်မမတို့ကဒီ brain development ပေါ့နော်။ကလေးတွေအုံနောက်ဖွံ့ဖြိုးဖို့ရန်အတွက်မမတို့ကဦးတည်နေတာဖြစ်တယ်ပေါ့။အဲ့တော့သူတို့တွေကဒီအုံနောက်ဖွံ့ဖြိုးဖို့အတွက်ကိုဘာတွေစားတောက်တင်တယ်လဲဆိုတဲ့ဟာတွေမမတို့ကအဓိကထားတာပေါ့နော်။အဲ့လိုထားပြီးတော့မှဘယ်ဥစားတွေစားတောက်တင်တယ်လဲ၊ဘာတွေကျွေးတင်တယ်လဲဆိုတော့မမတို့ကအဓိကဆွေးနွေးပေးတယ်ပေါ့နော်။အဲ့လိုဆွေးနွေးတဲ့အခါမှာတို့ရဲ့ကလေးတွေကဘာတွေ့လဲဆိုရှင်ငငယ်လေးတွေအသားသိပ်မစားဘူး။ဒါမမတို့လူမျိုးတွေရဲ့ပေါ့နော်။အဲ့တော့အမောင်ဆိုရှင်အသားမစားတဲ့ကလေးဆိုရှင်မမတို့ကပဲနဲ့အစားထိုးရမယ်ပေါ့။ဒါမျိုးလေးတွေမမတို့ကနားလဲအောင်ပြောပြရတယ်။မဟုတ်ဘူးဆိုလို့ရှင်ရင်ကလေးငယ်တွေကအခုဆိုရှင်ဆယ်နှောင်းနဲ့ကလေးတွေကိုကြည့်လိုက်နော်။သေးတယ်နော်အရက်လည်းပူတယ်ပေါ့နော်အဲ့တော့အရက်ပူတဲ့အတွက်ကြောင့်မမရဒီလိုမျိုးတွေတော့မလို့ချင်ဘူးပေါ့ပြောရမယ်ဆိုတော့ကျမတန်ဆွမ်းရမယ်နံပါတ်1နော်နောက်ပြီးတော့ခါကြလို့ရှိရင်အရက်ပူတဲ့ကလေးမျိုးမမရမလို့ချင်ဘူးနောက်နံပါတ်3ကကြတော့အုံနောက်ဖွင့်ဖြိုးတဲ့ကလေးပဲလို့ချင်တယ်ပေါ့နော်အဲ့ဒါဒီ3ချက်ကိုမမရဥတီပြီးတော့မှဒီအငယ်ပိုင်းလေးတွေကနေစပြီးတော့မမရကလေးတွေကိုအဟာရတကယ့်ကိုပြည့်ပြည့်ဝဝကျွေးနိုင်ဖို့အတွက်မမရဟာနေပြီးတော့မှဆွေးနွေးပေးနေတာဖြစ်ပါတယ်နော်
ရှိတဲ့ကိုလေးချိန်မပြည့်မီပဲပိန်လှီနေတဲ့ရှင်သင်ငယ်လေးတွေကိုအာဟာရချုပ်တဲ့သူတွေလို့သတ်မှတ်တယ်လို့ရှိတဲ့ကိုလေးချိန်နဲ့ကြော်လွန်ပြီးအဝလွန်နေတဲ့ရှင်သင်ငယ်လေးတွေကိုလည်းအာဟာရချုပ်တဲ့သူတွေလို့သတ်မှတ်ကြတာပါအဝလွန်တာဟာရှင်သင်ငယ်လေးတွေမှာအတိတ်များလာနေတဲ့အာဟာရချုပ်တဲ့မှုတစ်ခုဖြစ်တာကြောင့်ဒီစိုက်ကဝယ်ထားကြဖို့အရေးကြီးတယ်လို့ဒေါက်တာဒဝင်းမြင့်ကအခုလိုတိုက်တွန်းကြံပေးပါဗျာ
အဲ့တော့ဝတဲ့သူမှလည်းမရမာနျူထရီရှင်းလို့ခေါ်တာပဲမာနျူထရီရှင်းဆိုတဲ့အဓိပ္ပာယ်ကပိန်တဲ့သူကြီးပဲပြောတာမဟုတ်ဘူးဝတဲ့သူတွေကိုလည်းပြောတယ်ပေါ့နော်အဲ့တော့ဝတဲ့သူတွေမှလည်းမာနျူထရီရှင်းမှာဝတာလည်းရှင်းနိုင်တယ်လို့သေးသွားတာလည်းရှင်းနိုင်တယ်အဲ့တော့ဒီကလေးတွေကအချိုရည်တွေပေါ့ခဏနေရပြောတယ်လို့အချိုရည်တွေကိုအများကြီးတောက်လာတဲ့ကလေးတွေမှာဆိုရှင်အရန်ဝသွားတာပေါ့နော်နောက်ပြီးတော့မမတို့နိုင်ငံကထမင်းတွေအများကြီးကျွေးထားတာပေါ့နော်အဲ့တော့ထမင်းတွေလည်းအများကြီးစားမယ်အချိုရည်တွေကလည်းအများကြီးတောက်မယ်ဆိုရှင်ဒီကလေးငယ်တွေက16နှစ်တောင်မရောက်သေးဘူးပေါ့အရန်ဝသွားတာတွေဖြစ်တယ် overweight တွေဖြစ်တယ်အဲ့လိုကလေးတွေလည်းမမတို့ကဂယုစိုက်ရမယ်အခုဆိုလို့ရှင်14နှစ်လောက်နဲ့စီးကျွဖြစ်တဲ့ကလေးတွေအများကြီးပဲဒါတိုက်ဝမ်းမဟုတ်ဘူးပေါ့နော်မွေးရပါရစာအင်ဆူလင်နဲတာမဟုတ်ပဲနဲ့မမတို့ရဲ့စားတောက်နေထိုင်မှုကြောင့်မလို့ကလေးတွေဝလာတာတွေအများကြီးရှိတယ်အဲ့တော့အဲ့ဒီကလေးတွေဆိုရှင်စနစ်တကျဖြစ်ဖို့ဆိုရင်မိဘတွေမှာလည်းတာဝန်ရှိတယ်မမတို့လိုဆရာဝန်တွေမှာလည်းတာဝန်ရှိတယ်ကလေးတွေမှာလည်းတာဝန်ရှိတယ်လို့ကလေးကိုထိန်းတဲ့ဆရာဟောပါဘောနော်ကျောင်းအမမူဂျိုဆရာမတွေပဲဖြစ်ဖြစ်ပေါ့နော်ဒါတွေအားလုံးမှာတာဝန်ရှိပါတယ်အဲ့တော့မမတို့အားလုံးဝမ်းပြီးတော့မှသာလင်လောက်ရမယ်လို့လည်းပြောချင်ပါတယ်
ရင်းနှီးကလေးတွေကိုနီးလန်းမှန်မှန်နဲ့အာဟာရပြည့်ဝအောင်ကြိုးမေးပြုစုတာဟာအကျိုးကျေးဇူးများစေတာကြောင့်အခွင့်အရေးရတဲ့အချိန်မှာကယူဆိုင်ကြိုးမေးပြုစုဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးတော်ပ
ါလူလူနဲ့ ဲ့ကျမရဲ့အစီအစဉ်ကိုဒေါက်တာတန်စောကတင်ဆက်ပေးခဲ့တာပါ VOA America အတန်းလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုတော့ကိုရန်နိုင်ရဲ့အားကစားအစီအစဉ်အလှည့်အရောက်ပါပြီအခုတစ်ပတ်မှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတည်ထောင်သူ Farida Salam အကြောင်းကိုကိုရန်နိုင်ကပြောပြပေးထားပါတယ်ရှင်
ဒါကတော့အီဂျစ်နိုင်ငံက Empower Bolong Academy ဖြစ်ပါတယ်။ Bolong Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main clay တွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bolong Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံ Cairo မြို့နောက်ဖက်ချမ်းက Sheikh Zayed City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bolong Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငယ်ငယ်ကလေးက Bolong ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bolong Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Bolong Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salem ပြောတာကတော
့ فكرة الأكاديمية جات لي من وانا صغيرة هو ان انا ما كنتش لاقي أكاديميات بنات
ဒီ Bolong Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ جماعه ငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအမြဲတမ်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗာအိုင်လန်တက္ကသိုလ်ကနေအားကစားကျန်းမာရေးနဲ့ကုကာကြံ့ခိုင်မှုပညာရေးနဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသစ်မှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب رياضه
جماعه السنه دي ايوه ما بولون صبي كزاه كده بقى بتما رونغا رو وادنا ايا ابيو كزاه ده بقى ده بيمه နောက်ပိုင်းမှာတော့ جماعه بولون كزاه يارا ကိုတခြား hari ထွက်ပူကြိုက်တယ်ဆိုတာသိလာပြီးအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမကျောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါအဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာ
ပါ။ကမ္ဘာတော်အမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လန်အပြင်နဲ့အမျိုးသားတွေကြီးစိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ။
အကောတကဒမ်နစိုင်းမဆရဘတ်အဘလ်ဆောဘတ်ကတီရ်မင်းဟာတဘန်နနက်စလစမ်ရှာ
အီဂျစ်နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတဲမှာတစ်ခုကတော့အီဂျစ်နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာ ဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်ပွဲတွေဆိုတဲ့နေရာမှာလဲအီဂျစ်နိုင်ငံတည်းမှာဒါမကပြပပွဲစဉ်တွေကစားဖို့လဲခက်ခဲတာပါ
အဘဘဘလုံးကယ်ဒမီမှာတော့အသက်၅နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတည်တံ့လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Wallow Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
Yes and the good. لما جيت الاكاديمي طريقه لعبي اتغيرت للاحسن.
ကျမဒီဘောလုံးအကယ်ဒမီကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနဲ့တိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာရီကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower Bowling Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေရိုးသားတဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်ဗုဒ္ဓဘူးညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲဒေါက်တာရှင်နေတွင်နဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောက်ခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ permis@vanews.com ကိုပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်အခုတော့ဗုဒ္ဓဘူးညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်ခင်လေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ထောင်နဲ့33နှစ်ချမှတ်ခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအမှုနှမှုနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်အထက်တရားရုံးမှာအယူခံရှောက်လဲချက်ကိုဒီကနေ့နေပြီးတော့တရားရုံးမှာကြားနာစစ်ဆေးပါတယ်ရွေးကောက်ပွဲမဲမတမာမှုနိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုတွေနဲ့ထောင်နဲ့3နှစ်စီပြည်တံချမှတ်ခံထားရတဲ့အမှုနှမှုအတွက်ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကအယူခံဝင်နာကိုဒီကနေ့ကြားနာတာဖြစ်ပါတယ်ကြာနာမှုအပေါ်အဆုံးဖြတ်ကတော့လာမယ့်စက်တင်ဘာလမှာဆုံးဖြတ်သွားမှာဖြစ်တယ်လို့သိရပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဗြိတိန်နိုင်ငံကတာဝန်ယူထားတဲ့အချိန်မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝှမ်းကြုံနေရတဲ့ပြည်ပခါတွေအတွင်းအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကျွလွန်တဲ့ကိစ္စတွေကိုဖြေရှင်းရေးအတွက်အလေးပေးဆွေးနွေးသွားမယ်ကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်နိုင်ငံသံအမကြီးကပြောဆိုပါတယ်။နိုင်ငံတကာမှာဉာဏ်ရည်တုနည်းပညာအသုံးပြုမှုကိစ္စတွေကိုအဖွဲ့ဝင်နိုင်ငံတွေကြားအလေးထားဆွေးနွေးဖို့ရှိတဲ့အကြောင်းနဲ့ဒုတိယဦးစားပေးကိစ္စလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျွလွန်နေတဲ့ကိစ္စဖြေရှင်းရေးအတွက်ဆွေးနွေးပွဲတွေကိုကျင်းပဖို့သံအမကြီးဘာဘရာဝူဝတ်ကပြောဆိုသွားတာပါ။မြန်မာစစ်တပ်ဟာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပိုင်ဆိုင်မှုတွေကိုအကာအကွယ်ပေးဖို့အတွက်မြေမြုံမိုင်းတွေကိုတိုးမြင့်အသုံးပြုနေတဲ့အကြောင်းမြန်မာအရေးအကဲခတ်တွေကသတိပေးပြောဆိုတာကိုဂျပန်နိုင်ငံထုတ် Nikkei Asia သတင်းဌာနမှဖော်ပြထားပါဗျ။ဇွန်လအစောပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့သခိုင်းတိုင်းဒေသကြီးတွင်တရုတ်ရင်းနှီးမြှုပ်နှံထားတဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းတစ်ဝိုက်မှာမြန်မာစစ်တပ်ကမြေမြုံမိုင်းတွေကိုအသုံးပြုနေကြောင်းအဲ့ဒီသတင်းမှာဖော်ပြထားတာပါမြန်မာစစ်တပ်ဟာတရုတ်ရဲ့ပိုင်ဆိုင်မှုအကျိုးစီးပွားတွေကိုအကာအကွယ်ပေးရေးဗျူဟာတစ်ခုအနေနဲ့မြေမြုံမိုင်းတွေကိုအသုံးပြုနေတဲ့အကြောင်းအမေရိကန်ပြည်ထောင်စု Washington DC အခြေစိုက် USIB အမေရိကန်ငြိမ်းချမ်းရေး Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကပြောဆိုထားပါတယ်
တင်ရင်ချင်းချုပ်ကိုမခင်လေးပြောပြသွားတာပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ Helen Cordian တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 11:00 နာရီမှလည်းတလဲပြန်နားဆင်နိုင်ပါတယ်ရှင် View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းငြိမ်ပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်ကျမလေးပါပါThank you.
This program has come to you from the Voice of America, Washington.